Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်မေလ17ရက်စာသာပတိနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတူမီတာ2440 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုညာဝင်းအောင်နဲ့ပဲအတူပြောပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အာဆီယံအစည်းအဝေးကနေမြန်မာအရေးဆွေးနွေးဖြစ်ရှင်းမှုနဲ့လူသားချင်းဆိုင်ရာကိစ္စတွေအတွေ့တိုက်တွန်းပြောဆိုချက်ကို NUG အမျိုးသားညွန်ပေါင်းဆွေးရကတူဆူလိုက်ပါတယ်အမေရိကန်ပိတ်ဆို့ရေးယူတာကိုမလိုက်နိုင်တဲ့ရုရှားတတိကြီးဌာနကနေသိမ်းဆီးထားတဲ့ငွေတွေကိုအမေရိကန်ကယူကရိန်းကိုလွှဲပြောင်းပေးဖို့ရှိပါတယ်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဝင်ရောက်လာသူတွေကိုချက်ချင်းပြန်ပို့မယ်လို့အမေရိကန်ပြည်တွင်းလူမျိုးရေးဌာနကပြောဆိုလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပ
ါ။ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုစိတ်ဝင်စားဖို့ရနောက်ဆုံးရသတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဒီစကိုင်းတိုင်းစလင်းမြို့နယ်နေမြေရဲစခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးပြောတာက
မန္တေတော်ရဲစခန်းကို၃နှစ်တူကနေစဖြစ်တော့ကြတော့ဒါပြည်သူတို့ကလည်းမင်းမတတို့ပေါ့နော်သူကလည်းသိတယ်လို့ပြောတယ်
နောက်ပြီးတော့ဒေသခံတို့ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာပဲအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်အခြားမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်အောင်ပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့မြန်မာပြည်ရဲ့ကြားသာပတိနေမနေ့ခင်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ရုရှားတထေကြီးကွန်စတန်တင်မလိုဗီယက်ထံကနေသိမ်းယူထားတဲ့ဒေါ်လာတန်ပေါင်းများစွာကိုယူကရိန်းကိုလွှဲပြောင်းပေးရသွားမယ်လို့အမေရိကန်ရှင်းနေချုပ်မရစ်ဂါလန်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ရုရှားတထေကြီးမလိုဗီယက်ဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ထပ်မတ်ထားတဲ့ပိတ်ဆို့အရေးယူထားတာတွေကိုမလိုက်နာသလိုခရိုင်းမီးယားကရုရှားကြောတောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကိုလည်းငွေကြေးထောက်ပံ့ခဲ့တယ်လို့အမေရိကန်ဘက်ကဆွဆွဲထားပါတယ်။တချိန်ထဲမှာပဲဇီပိုရီရီရှားနျူကလ িয়ার သုံးဒါဘေးဆဲုံကဝန်တန်း3,100ကိုရုရှားကခေါ်ထုတ်သွားဖို့ပြင်ဆင်နေကြောင်းနဲ့ဒီဆဲုံကကျွမ်းကျင်လုပ်သားတွေပြတ်တမ်းပြတ်လတ်မဲ့အရေးကြုံရလိမ့်မယ်လို့ယူကရိန်းတာဝန်ရှိသူတွေကသတိပေးထားပါတယ်။အခုလိုချိန်မှာပဲအမေရိကန်ပြည်ထောင်စုကနေလေကြောင်းရန်ကာကွယ်ရေးနဲ့စစ်လက်နဲ့ပစ္စည်းတွေပါဝင်တဲ့ဒေါ်လာတန်း1,100ဘိုးစီးရေးအကူအညီတွေယူကရိန်းကိုထပ်မံပေးသွားဖို့ရှိပါတယ်။ဒီကရက်ဘုတ်ဟူးနေတုန်းကတော့ယူကရိန်းရှစ်ဘက်ခြမ်းကမက်ခ်မုတ်မြို့အနီးမှာစစ်မြေပြင်သတင်းရယူနေတဲ့အသက်32နှစ်အရွယ် AFC သတင်းတောက်အာမန်ဆိုင်ဒင်ဟာဒုံးကျည်နဲ့တိုက်ခိုက်ခံရမှုအတွင်သေဆုံးသွားခဲ့ပါတယ
်။အနောက်ဘက်ကမ်းခြေဒေသမှာဘုတ်ဟူးနေကဝင်ရောက်စီးနှင်းမှုတစ်ခုအတွင်ပါလက်စတိုင်းနှစ်ဦးသေဆုံးခဲ့ရပါတယ်။ဒါအပြင်ဂါဇာကမ်းရောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အစ္စလာမစ်ဂျီဟာအဖွဲ့ကစစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်။အနောက်ဘက်ကမ်းဒေသမြောက်ပိုင်းမှာရှိတဲ့ကာဘာတီယာမြို့မှာစီးနှင်းမှုဖြစ်ပွားခဲ့ပြီးဒီစီးနှင်းမှုတိုက်ခိုက်မှုအတွင်သူတို့တပ်ဖွဲ့ဝင်တွေပြစ်ဒဏ်ခံရလို့ပြန်လည်ပြစ်ခတ်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီစီးနှင်းမှုကစစ်သွေးကြွကွန်ရက်အဖွဲ့တွေကိုတားဆီးနိုင်ဖို့နှိမ့်စင်လို့လို့စီးနှင်းရှာဖွေလေးရှိတဲ့စစ်စင်ရေးတဲကတစ်ခုဖြစ်တယ်လို့ဆိုပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကိုလက်တော့ပြန်တဲ့အနေနဲ့ပါလက်စတိုင်းစစ်သွေးကြွတွေဘက်ကလည်းနေမြေဖြတ်ကျော်ပြီးဒုံးကျည်တွေနဲ့ပြန်ပစ်ခဲ့လို့အစ္စရေးတောင်ပိုင်းမှာ3ပေးအော်အော်ဆွဲတံအချက်ပေးခဲ့ရပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ2ဦးသေဆုံးပြီးအခြား2ဦးလည်းဒဏ်ရာရရှိကြောင်းပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းရဲ့ဒုံးကျည်ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုသတင်းကိုတော့အစ္စရေးဘက်ကချက်ချင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်အကြီးတန်းအစ္စလာမစ်ဂျီဟတ်စစ်သွေးကြ3ဦးနဲ့အမျိုးသမီးကလေးငယ်တွေအပါအဝင်အရသား10ဦးထက်မနည်းတေဆုံးခဲ့ရပါတယ်ခင်ဗျာ
။ဖမ်းဆီးခံထားရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရာခန်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးအထူးတရားရုံးကနေဗုဒ္ဓဦးနေမှာရုံးထုတ်ခဲ့ပြီးရှီယက်ကြာဆက်လက်ထိန်းသိမ်းဖို့ယမန်ချုံနောင်မင်းကိုချမှတ်ခဲ့ပါတယ်။ဒါအပြင်သူ့ကိုအခြားအဂတိလိုက်စားမှုစွဲချက်တွေနဲ့လည်းတရားဆွဲဆိုမဲ့အရေးအယောင်တွေရှိနေပါတယ်။သူ့ကိုဖန်တာမီနောက်တနေ့မှာပဲလုံခြုံရေးတွေတင်းကျပ်စွာချထားတဲ့အစ္စလာမ်မာဘတ်ရဲ့ရဲဌာနချုပ်မှအထူးတရားရုံးနှစ်ခုကိုဖွဲ့စည်းပြီးသူ့ကိုရုံးထုတ်ခဲ့တာဖြစ်ပါတယ်။ဒ သူကိုအချမ်းပဲပုံမှာအာဂရီလိုက်စားမှုနိုင်ငံတော်တစ္ဆာဖောက်မှုရာဇဝဲမှုစတဲ့ဒါဇင်နဲ့ချီတဲ့ဆွဆွဲချက်တွေနဲ့ဆွဆွဲထားပြီးအင်္ဂါနေ့ကတရားရုံးကြားနာပွဲတယောက်ခါနီးမှာသူ့ကိုရဲတွေကဖမ်းခဲ့တာပါဗုဒ္ဓဦးနေတော်ကတော့ဝန်ကြီးချုပ်ဟောင်းခန်ကသူ့ကိုလုံခြုံရေးရဲတပ်ဖွဲ့တွေကကိုထိလက်ရောက်တိုက်ခိုက်ခဲ့တယ်လို့တရားသူကြီးကိုထွက်ဆိုခဲ့ပါတယ်သူ့ကိုဖမ်းဆီးလိုက်ချိန်မှာအစ္စလာမ်မာဘတ်အပါဝင်မြို့ကြီးတွေမှာPDI ပါတီဝင်တွေနဲ့ထောက်ခံသူတွေကအကြီးအကျယ်ဆန္ဒပြခဲ့ကြပြီးရဲတပ်ဖွဲ့ဝင်တွေနဲ့အထီးခရုံးတွေဖြစ်ခဲ့ပါတဲ့ဆန္ဒပြသမားတချို့ကအစ္စလာမ်မာဘတ်စစ်ဌာနချုပ်ရှေ့မှာလက်ဆူယုံခဲ့ကြပြီးစစ်တပ်ကိုစန့်ကျင်ရှုံချတဲ့ကြွေးကြော်သံတွေအော်ခဲ့ခဲ့ပါတဲ့ပုဒ်ထူးနေ့မှာတော့စစ်တပ်ရဲ့သတင်းဌာနတွေကစစ်တပ်ကိုစန့်ကျင်ဆန္ဒပြတာတွေကိုပြစ်တင်ရှုံချခဲ့ပြီးဒါဟာတမင်ကြိုတင်ပြင်စီပြီးလုပ်တာလို့ဆွဆွဲပါတယ်ပါကစ္စတန်နိုင်ငံရေးမှာဓာတ်ရိုက်ဖြစ်စေတွယ်ဝါးရေးဖြစ်စေစစ်တပ်ရဲ့ပါဝင်မှုရှိတယ်လို့ဝေဖန်မှုတွေရှိပါတယ
်မက္ကဆီကိုနဲ့ထိစပ်နေတဲ့အနောက်တောင်ပိုင်းနယ်စပ်တစ်လျှောက်ကနေအမေရိကန်တွေကိုလာမဲ့ရပိုင်းတွေအတွင်းဝင်လာဖို့ကြိုးစားနေကြတဲ့ရွှေပြောင်းနေထိုင်သူထောင်ချီတဲ့အများစုဟာချက်ချင်းပဲပြန်ဖို့ခံရမယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးအကြီးအကဲအာလန်ယန်ဒရိုမိုယော့ကက်စကာဗိုဒူးနီကသတိပေးလိုက်ပါတယ်ကိုဗစ်ကာယောဂါကာလထုတ်ပြန်ထားတဲ့ရွှေပြောင်းဝင်ရောက်ဖို့တားမြစ်တဲ့မူဝါဒသက်တမ်းမကုံမီတရဲ့အလိုမှာအခုလိုပြောလိုက်တာပါကျွန်တော်တို့ရဲ့နေဆက်ကိုဖွင့်မထားပါဘူးလို့ဆိုပြီးတော့အမေရိကန်ပြည်တွင်းလုံခြုံရေးအကြီးအကဲကဝါရှင်တန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်သူတို့အတွက်ခိုလုံရမယ့်အခြေအနေကအကန့်အသတ်အများကြီးရှိတယ်လို့သူကဆိုပြီးအမေရိကန်ပြည်ထောင်စုဟာရွှေပြောင်းအခြေချသူတွေနဲ့တိစောက်ထားတဲ့တိုင်းပြည်ဖြစ်တယ်လို့တရားဥပဒေစိုးမိုးတဲ့တိုင်းပြည်ဖြစ်ပါတယ်လို့လည်းဆိုပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဥပဒေတွေကိုပြည်ပြင်ပြောင်းလဲဖို့လိုနေပြီးကွန်ဂရက်လွှတ်တော်မှာကြံ့ကြာနေတယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးအကြီးအကဲကထောက်ပြပါတယ်အမေရိကန်ကိုဝင်ရောက်ဖို့အတွက်မက္ကဆီကိုမြောက်ပိုင်းမှာလူပေါင်းတသိန်းခွဲလောက်စောင့်ဆိုင်းနေတယ်လို့လေ့လာသူတွေကဆိုပါတယ်အခုဆိုလို့ရှိရင်ပို့ပြီးတော့တင်းကျပ်တဲ့မူဝါဒအသေးရတရားမဝင်ဝင်ရောက်ပြီးနှင်ထုတ်ခံရတဲ့ရွှေပြောင်းနေထိုင်သူတွေဟာ၅နှစ်ကြာတရားဝင်ပြည်ဝင်ခွင့်ရရှိဖို့ကြိုးပမ်းခွင့်ကိုပိတ်ပင်ခံရမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ပြည်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.25kHz 1.1.3 5.40kHz 4.83 5.52kHz 5.90kHz 190kHz 1.505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဂျာတာပရင်းနဲ့မနေ့ဖက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ဗုဒ္ဓဦးနေ့ကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံမှာအချမ်းဖက်တိုက်ခိုက်မှုတွေရန်တပ်ပြီးပြဿနာတွေကိုဆွေးနွေးဖြေရှင်းဖို့နဲ့စစ်ပြေးဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တိုက်တွန်းပြောဆိုခဲ့တာကို NUG အမျိုးသားညွန်ပေါင်းအစိုးရကကြိုးဆိုကြောင်းတမရယုံပြောရေးဆိုခွင့်ရှိသူကိုကျော်စောက VOA ကိုပြောဆိုခဲ့ပါတယ်။ကျွန
်တော်အနေနဲ့အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံအချက်အလက်တွေကိုအကူအညီဖြည့်ရှင်းဖို့လှုပ်ဆောင်နေတဲ့ဟာကျွန်တော်ကြိုဆိုတယ်ဆိုတော့အဲ့ဒါပြောတာပါခင်ဗျာအကြမ်းဖက်မှုတွေကြောင့်ဖြစ်တဲ့အခါမှာစစ်ပြေတော့ကတည်းကအများကြီးဖြစ်လာတယ်လူသားချင်းစာနာမှုအထောက်အထားတွေအကူအညီတွေပေးတဲ့ဟာကိုကျွန်တော်အနေနဲ့ပူးပေါင်းဆောင်ရွက်ဖို့တဲ့အစီအစဉ်ရှိတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်အနေနဲ့ပေါ့နော်ဟိုဟာလမ်းဖွင့်ထားတယ်ဆိုတဲ့အကြောင်းလေးလည်းပြောကြားချင်ပါတယ်ခင်ဗျာ
အာဆီယံဘုံသဘောတူညီချက်၅ရပ်ချထားပေမဲ့လည်းစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမလုပ်တဲ့အတွက်မအောင်မမြင်ဖြစ်နေရကြောင်းနဲ့ဒီအတွက်လက်တွေ့ကြပြီးအချိန်ကာလသတ်မှတ်ချက်တွေရှိတဲ့အရေးယူဆောင်ရွက်မှုတွေလုပ်တင်တယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်ကိုကျော်စောကတိုက်တွန်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့ကအာဆီယံလူသားချင်းစာနာမှုကူညီရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ AHA Center ကကိုယ်စားလှယ်တွေလိုက်ပါလာတဲ့ကားကိုရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့နှိစက်တဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကတိုက်ခိုက်ခဲ့တာကိုကြားသိရကြောင်း NUG အစိုးရ၊ကရင်အမျိုးသားအစည်းအရုံး KNU ကရင်နီ KNPP နဲ့ချင်း CNF အဖွဲ့တွေကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။အာဆီယံရဲ့လှုပ်ဆောင်မှုတွေကိုကြိုဆိုကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလုံခြုံဘေးကင်းစွာလှုပ်ဆောင်နိုင်ဖို့လိုအပ်ကြောင်းမေလ10ရက်နေ့မှာပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကတော့အာဆီယံရင်နှန်းကိုအချမ်းပဲအဖွဲ့တွေကတိုက်ခိုက်တာလို့ထုတ်ပြန်ထားပြီးဘယ်အဖွဲ့အစည်းလဲဆိုတာကိုတော့အတိအကျပြောဆိုတာမရှိသေးပါဘူး။
ဘင်္ဂလားဒေ့ရှ်ပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့ဒီမိုခာမုန်တိုင်းဟာမေလ14ရက်နေ့မှာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်တိုက်ခတ်နိုင်တယ်လို့ရာသီဥတုကိုလေ့လာနေတဲ့ဌာနတွေကနေထုတ်ပြန်ထားပါတယ်။မိုခာမုန်တိုင်းဟာမေလ10ရက်နေ့ကဆိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိသွားပြီးဥစွာ နောက်မြောက်ဘက်ကိုဥတီရွေလျားမှာဖြစ်ပါတယ်။မေလ17ရက်နေ့ကြာသာပတိနေ့မှာတော့ပုံမပြင်းထန်တဲ့မုန်တိုင်းအဖြစ်နဲ့ရောက်ရှိသွားမှာဖြစ်ပြီးလေတိုက်နှုန်းဟာတနအီကိုမိုင်80လောက်အထိရှိနိုင်တယ်လို့ The Weather Channel မှာဖော်ပြပါတယ်။အဲဒီနောက်တောက်ကြနေ့မနေ့ပိုင်းလောက်မှာမုန်တိုင်းဟာပုံမပြင်းထန်လာပြီးလေတိုက်နှုန်းတနအီကိုမိုင်100လောက်နှုန်းအထိရောက်ရှိသွားနိုင်ပါတယ်။မေလ13ရက်စနေနေ့မှာအနည်းငယ်အားပြော့သွားပြီးဘင်္ဂလားဒေ့ရှ်ပင်လယ်အော်ရဲ့အရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကမ်းရိုးတန်းကိုဥတီဝင်ရောက်မှာဖြစ်နိုင်တယ်လို့ခန့်မှန်းတွက်ချက်ထားပါတယ်။မေလ14တနင်္ဂနွေနေ့မှာကုန်းပိုင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar နဲ့မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကြောက်ဖြူမြို့အကြားအဓိကဝင်ရောက်တိုက်ခတ်ပွဲရှိပါတယ်။အနည်းငယ်ပြောကြသွားတယ်ဆိုပေမဲ့တနအီကိုမိုင်80အထိတိုက်ခိုက်နိုင်ကြောင်းခံမှန်းချက်တွေတွက်ဆထားတဲ့အတွက်မုန်တိုင်းအဆင့်3လောက်အထိဆက်လက်ရှိနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။အသေးအောင်အသဝါကူးစက်ယောဂါကိုကာကွယ်ဖို့အလေးမထားဘူးဆိုရင်2040ခုနှစ်ကျရင်ဒီယောဂါနဲ့သေဆုံးနှုန်းဟာကိုခံအားကျဆင်းမှုကူးစက်ယောဂါ HIV AIDS နဲ့ TB ငှက်ဖျားယောဂါအားလုံးစုစုပေါင်းသေဆုံးတာတွေထက်ပိုများလာလိမ့်မယ်လို့ကျမရေးဌာနတွေကတတိပေးပြောဆိုထားပါတယ်အသက်အန္တရာယ်ထိန်းချုပ်နိုင်တဲ့အသက်ရောင်အသက်ဝါဟာကမ္ဘာတစ်ဝှမ်းမှာနေဆင်လူသန်းပေါင်း350လောက်ကိုကူးစက်ပြီးလူတသန်းကျော်လောက်သေဆုံးနေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကထုတ်ပြန်ထားပါတယ်ကူးစက်မှုနဲ့သေဆုံးမှုအများစုရဲ့90ရာခိုင်နှုန်းဟာဝင်ငွေနဲ့အလဲအလတ်ရှိတဲ့နိုင်ငံတွေမှာဖြစ်ပါတယ်အသက်ရောင်အသက်ဝါစီပိုးကုသဆေးနဲ့အသက်ရောင်အသက်ဝါဘီပိုးကာကွယ်ဆေးတွေရှိပေမဲ့လည်းဒီကမ္ဘာမှာကဘာမှာဒီယောဂါကင်းစေဖို့ကတော့လိုအပ်နေပါသေးတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆန်နစ်တာအတွင်းအသေးအောင်အတဝါကင်းစေရေးလှုပ်ဆောင်ချက်တွေတိုးတက်မှုတွေရှိတယ်လို့လေးလာသူတွေကပြောဆိုပါတယ်။ကုသရေးကာကွယ်ရေးဆေးတွေပေါ်လာသလိုဒီအတွက်ဆေးကုသမှုကုန်ကျဆေးတွေကလည်းနည်းလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဒီယောဂါကိုပျောက်ကင်းအောင်ကုသဖို့ဆေးဝါးတွေရရှိနိုင်ဖို့အတွက်ရန်ပုံငွေအခက်အခဲကြုံနေရပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အသေးအောင်တဝါယောဂရံပုံငွေအဖွဲ့နဲ့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်တည်ထောင်တဲ့ CHAI လို့ခေါ်တဲ့ကလင်တန်ကျမ်းမာရေးစောင့်ရှောက်အဖွဲ့ကလာမယ့်သတင်းပတ်တွေထဲကျရင်ဂျန်နီဘာမှာပထမဆုံးအကြိမ်ညီလာခံကျင်းပဖို့ရှိနေပါတယ
်။တရုတ်နိုင်ငံကနေခိုးယူခံရတဲ့ရှေဟောင်းပစ္စည်းနှစ်ခုကိုအမေရိကန်ကပြန်လည်လွှဲပြောင်းပေးခဲ့တယ်လို့နယူးယောက်မြို့ကတာဝန်ရှိသူတွေကအင်္ဂါနေ့မှာသတင်းထုတ်ပြန်ပါတယ်။ဒါဟာနိုင်ငံပေါင်းတရာစင်ကျော်ကခိုးယူထားတဲ့ရှေးဟောင်းပစ္စည်းတွေကိုပြန်လည်လွှဲပြောင်းပေးတဲ့အထက်မှာနောက်ဆုံးအကြိမ်ဖြစ်ပါတယ်။1990ခုနှစ်အစောပိုင်းမှာရှေးဟောင်းပစ္စည်းတခုတွေကတရုတ်တင်းကြိုင်တစ်ခုကနေ9ရာစုဝန်းကျင်ကကြောက်တွင်းရုပ်တုနှစ်ခုကိုခိုးယူခဲ့ကြတယ်လို့နယူးယောက်မြို့မန်ဟတ္တန်ခရိုင်ရှင့်နေအယ်ဗင်ဘရက်ကပြောပါတယ်။အဲ့ဒီရုပ်တုတွေဟာလက်ရှိမှာကာလတန်ဖိုးအမေရိကန်ဒေါ်လာ 3.5 သန်းဖိုးလောက်ရှိပါတယ်။ဒီပစ္စည်းတွေဟာနယူးယောက်ကပုဂ္ဂလိကပကြီစုဆောင်သူတယောက်ဖြစ်တဲ့ Shelby White ကနိုင်ငံဆိုင်နိုင်ငံကဝယ်ယူခဲ့တဲ့ရှေးဟောင်းပစ္စည်း89ခုထဲကရုပ်ထုတွေဖြစ်တယ်လို့ဆိုပါတယ်။ဒီရုပ်ထုတွေဟာ1998ခုနှစ်ကစပြီး Metropolitan အမှုပညာပြတဲ့ကိုငှားညှမ်းခဲ့ပြီးဒီနှစ်ပိုင်းထဲမှာခရိုင်ဥပဒေရုံးကနေပြီးတော့ရာဇဝတ်မှုအဖြစ်စုံစမ်းစစ်ဆေးပြီးတဲ့နောက်သိမ်းဆည်းခဲ့တာပါ။အဲ့ဒီမှာတစ်ခုကိုပြတဲ့ရဲ့စတိုကန်မှာတင်းစီခဲ့တာဖြစ်ပြီးပြဝဲမှာပြသဘူးခြင်းမရှိဘူးလို့ခရိုင်ဥပဒေရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရုပ်တုတွေကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုတော့နယူးယောက်မြို့ကတရုတ်ကောင်စီဝန်ရုံးမှာပြုလုပ်ခဲ့ပါတယ်ခင်ဗျာ။မြန်မာပြည်ရဲ့ကျန်းသာပရေးနေမနေခင်ထိတ်တန်းအောင်ဒီနိုင်ငံတကာသတင်းတွေကိုကိုစော်မိုးကြော်နဲ့အတူကျွန်တော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုဒီထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလည်းလာရောက်ပြီးတော့ဓာတ်ရိုက်နားဆင်နိုင်တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတွေမြန်မာပြည်ကသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးကတော့မကွေးတိုင်းနေပြည်တော်စခန်းတစ်ခုကိုဝင်တိုက်တဲ့အခြေအနေပါမကွေးတိုင်းစလင်းမြို့တရတော်ကျေးရွာနေပြည်တော်စခန်းတစ်ခုကိုဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ရမှာအရသာအပါဝင်ထိခိုက်သေဆုံးမှုတွေရှိတယ်လို့သိရပါတယ်စကိုင်းတိုင်းရွှေဘိုမြို့နယ်မှာလည်းစစ်ကောင်စီလိုလားတဲ့ပြူစောတီဒီတက်ဆွဲထားတဲ့ဇီးပြူကုန်းကျေးရွာကိုကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်တာလည်းဖြစ်ပါတယ်စီအေပတိပခတွေတင်းမာနေတဲ့မကွေးနဲ့စကိုင်းဒေသကအချိန်နဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုသားညွန့်ပြောပြမှာဖြစ်ပါလေဗျာ
မကွေးတန်းစလင်းမြို့နယ်သရတော်ကြီးရွာနေမိရဲစခန်းကိုမေလ10ရက်နေ့မနေ့3နာရီချိန်တုန်းကဒေသခံကာကွယ်တပ်ဖွဲ့တွေကနေပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့သိရပါတယ်။တိုက်ပွဲက2နာရီနီးပါးကြာမြင့်ခဲ့ပြီးတော့တရသားအမျိုးသမီးတူအပါဝင်ထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတူကဗီဒီယိုကိုပြောပါတယ
်။လန်တေတော်ရဲစခန်းကို3နာရီတုန်းကနေစဖြစ်တော့ကြတော့ဒါပြည်သူတို့ဦးကလည်းမင်းမတတို့ပေါ့နော်သူကလည်းသေတယ်လို့ပြောတယ်နောက်ပြီးတော့ဒီရဲကလည်းတယောက်သေးတာပေါ့ဗျာစခန်းမှုကတော့ဒဏ်ရာရတယ်လို့ကြားတယ်ဒါမနေ့အထိကိုသူကရန်တမ်းပြီးပြကြတော့ကြားချင်းဆိုသူကတော့တနာကြီးခွင့်နှစ်နာရီလောက်တော့ကြားမတဲ့နဲ့အဲ့လောက်ကတော့ကြားမတဲ့နဲ့အဲ့လောက်ကြားပြီးကမှသူကတော့ဒီအစတုန်းကတိုက်ခိုက်တုန်းကတော့ပထမခံပြစ်ပြရပေါ့ဒီပြစ်ပြီးကမှတဲ့တည်းမကြဘူးကျွန်တော်တို့ဒီပြည်ရည်တည်းလည်းတခါတည်းတက်မိကမှပြရတာပေါ့နော်ဒီအဲသူကတော့ပြမိကမှတော့အကုန်လုံးဆုတ်ခွာခဲ့တဲ့နိုင်တဲ့အကုန်လုံးလေ
တိကျသေဆုံးမှုနဲ့ပတ်သက်လို့တော့တီးကြအတီးပြီလို့တော့မရသေးပါဘူးအပြင်တည့်ရတော်နေမီရဲစခန်းကအဆောင်အုံတချို့မိလောင်ပျက်စီးပြီးတော့ဒေသခံကောက်ွေးတက်ဖွဲ့ဝင်ဘက်ကလည်း၃ဦးထိခိုက်သေဆုံးတယ်လို့သိရပါတယ်စကိုင်းတိုင်းရှိဖို့ဘက်မှဆိုလို့ရှိရင်လေမေလ9ရက်နေ့မနေ့4နိုင်တုန်းကစစ်ကောင်စီလိုလာတဲ့ပြူစောတီပြူစစ်အဖွဲ့တွေခြေချတဲ့ဇီးပြူကုန်းကြီးရွာကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ကျောက်လုံးကြီးအဖွဲ့တာဝန်ရှိသူတူကပြောပါတယ
်ဒီလိုမျိုးနဲ့ဒီလိုကြီးရွာမင်းနိုင်တော့ဒီခုနိုင်ဒီဆက်ရောက်လို့ရတယ်ဟုတ်ဒီရွာရပြည်ရောင်းမှာဆလာကရတဖွဲ့ထားနေတာဟုတ်ဒါဒီကုန်းဒီကရကျွန်တော်တို့မျက်မြင်ရ18လောက်18လောက်ဘုရားကဒီလိုက်တယ်ကျွန်တော်တို့ဖွဲ့ရရဲဝန်တယောက်ရဲ့သူနဲ့ဆလာဖွဲ့ရရဲဝန်လေးပုံမှန်ဟိုပါလေးရောက်အတိရတန်ရရဟုတ်ငါလေးခုရှိတာမှာ၃ခုပြောင်းနေတယ်။အဲဒါခုကျန်တော့တခုကိုဆက်ဖြစ်နေလို့တော့ဘေးရဒီပေါ်ဒီ၃ရွာကာမီစီနဲ့အင်အားချက်ဖြစ်ရောက်လာတယ်ကျွန်တော်နောက်ပြန်ဆုတ်ခဲ့ရတာ
။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းနေရာတချို့မှာလက်နက်ကင်ခုခံမှုတွေအရှင်ကောင်းလာတာနဲ့အတူစစ်ကောင်စီတပ်ဖက်ကလည်းသူတို့ကိုထောက်ခံတဲ့ကြီးရွာတွေမှာစစ်တပ်နှံပြီးတာလက်နက်တပ်ဆင်ပြီးတာတွေလှုပ်လာပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေကလည်းဒေသတွင်းရဲစခန်းနဲ့တပ်စခန်းတွေကိုတိုက်ခိုက်သလိုပြူစောတီပြူစစ်ဖွဲ့တွေခြေချတဲ့ကြီးရွာတွေကိုစီးနင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။ဒါတော့ကုသညုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာပြည်တွင်းစစ်ရေးပြည်သူ့ဘက်ကအခြေအနေတွေကနေထိုင်းနိုင်ငံဘက်ကိုလည်းသွားကြည့်ရအောင်ပါ။မြန်မာထိုင်းနိုင်ငံဒီကန်ချနာဘူရီပြည်နယ်ကြံဆိုင်ခင်းထဲမှာချုံနှောင်ခိုင်းစီခံရတဲ့မြန်မာနိုင်ငံသား14ဦးကိုအတင်းအဓမ္မအလုပ်ခိုင်းစီခဲ့တဲ့ကြံငင်းပိုင်ရှင်နဲ့ရွာသူကြီးအပါဝင်လူ9ဦးကိုတရားစွဲဆိုအရေးယူလိုက်ကြောင်းထိုင်းရဲချုပ်ကမေလ9ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါဗျာဒီအကြောင်းအသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကချနာဘူရီပြည်နယ်ကနေမြေကန်ရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေဟာကြံငင်းထဲမှာအတင်းကျပ်အလုပ်ခိုင်းစေခံရပြီးပိတ်လောင်ခံရတဲ့မြန်မာနိုင်ငံသား14ဦးကို2023ခုနှစ်မတ်လ6ရက်နေ့ကကယ်တင်ခဲ့တာဖြစ်ပါတယ်။ကန်ချနာဘူရီပြည်နယ်အတွင်းကနွားချံမှာအလုပ်ရမယ်ဆိုပြီးပွဲစားကခေါ်ဆောင်သွားပြီးတဲ့နောက်တကယ်တော့အဲ့ဒီအလုပ်သမားတွေကိုကြံစိုက်ခင်းစီကိုပို့ပေးခဲ့ပါတယ်။အလုပ်ရှင်ကလည်းအလုပ်သမားတွေရဲ့စာရွက်စာတမ်းအထောက်အထားတွေကိုသိမ်းဆည်းထားပြီးလုံအားကမပေးဘဲတနက်နဲ့ချင်းချောက်တာရိုက်နဲ့ညှင်းမနှာတွေရှိတာကြောင့်အလုပ်သမားတွေကလူအခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ကိုတိုင်ကြားခဲ့တာပါ။အဲ့ဒီနောက်အလုသမား14ယောက်ကိုလူကုန်ကူးမှုတိုက်ဖြစ်ရေးအဖွဲ့တွေကနေမြေကန်အာနာပိုင်နေနဲ့အတူတွားရောက်ကယ်ဆယ်ခဲ့ရပါတယ်။ကြံငင်းပိုင်ရှင်ဟာမြန်မာအလုသမားတွေကိုလုံအားကလစာအနှဲငယ်သာပေးပြီးတနေ့ကုန်ကြံခုတ်ခိုင်းခဲ့တဲ့အပြင်မြန်မာနိုင်ငံသားတွေကိုတနက်ပြချင်းချောက်ပြီးရိုက်နဲ့နှိပ်စက်မှုတွေကျူးလွန်နေတာဖြစ်ပါတယ်။မြန်မာအလုသမားပွဲစားတွေကလကကောင်းကောင်းပေးမယ်ဆိုပြီးမလုံးပေးခေါ်လာပြီးတဲ့နောက်သူတို့တွေဟာတကယ်တမ်းမှာတပတ်ကိုလုံအားကဘတ်ငွေ900သာရရှိပြီးနိုင်ငံကူးစာရွက်စာတမ်းတွေကိုလည်းတက်တန်းမတိုးပြဘဲနဲ့သိမ်းယူထားခဲ့တာခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေကိုကယ်တင်ပေးပြီးတဲ့နောက်မေလ9ရက်နေ့မှာတော့အမှုမှာပါဝင်ပတ်သက်နေသူ5ဦးကိုတရားစွဲဆိုအရေးယူခဲ့ရမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားလူပွဲစားတဦးလည်းပါဝင်ပါတယ်။အခုလိုအရေးယူခဲ့တာနဲ့ပတ်သက်ပြီးထိုင်းရဲချုပ်ဆူရချေဟဖန်ကသတင်းစာရှင်းလင်းပွဲလုပ်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။
เมื่อได้มีการดำเนินการแจ้งความได้มีการจะออกหมายจับจับกุมดำเนินคดีอาญาแล้วนะครับในส่วนมาตรการกอง
အခုလိုအရေးယူခဲ့တာဟာထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလစ်လျူမရှုထားဘဲနဲ့အမှန်တကယ်အရေးယူဆောင်ရွက်နေတယ်ဆိုတာကိုသိစေချင်ပါတယ်။ထိုင်းအစိုးရအနေနဲ့နိုင်ငံတွင်းမှာအခုလိုအလုသမားအခွင့်အရေးချိုးဖောက်မှုတွေ Lugong Gumurigole, Lapai Tini, so be American Soya, Weba Murigole, General Kaniabare, Akuso Yen Tain Soyaha, Lugong Gumu Taxi Yendong Nigo, any Najin Nangandi net. He nice saw you need a jump, Pioso Dabare, Eddie Tega, Lotamang Ayakaro, a low lota, don't allow that, baby, the child of the ma, Goyakaro, Eddie Niama, a low lota, the nature, Jadavi Pitalo, a low loquin, Sayas Sarandigo, a lotiona, they see Tare Dre, Trapielo Mea Piare, so be Trasu Jabare,
Jim. You didn't know my Maya, then, people jet, Jabarekna. A good car, lady, time you go when it, but the low, Jobja Jamari. Mila Saliani, Tining and Martin Pame, Yuka Weha, Democracy Lulare, a Daikan, Party, Pagat, the Pet. Time you go, Sazun in a Chibiro, Ramu Chokangere, Conservative, Sita Bujojide, Net, Let Rebet dig at the Pet. Here we are, Apido, Abja and Jade, Pue Pilabare. Sitani Malu Tokamu, Amyabia, Yashidabi, Luja, Mialare, Party, the Kugaro. Move forward so that party web to party. Tining a yen and a yin as you are a digger up young lady, poor some wood, tight don't so moody less shiny rawa. Move forward party, jump bang on you and eh, Vijay Tra, Juan D, people at the dingo, Kusanjo, your jam up to party, yeah?
Messu and Nere, sexy and Tamini Tenanga, tight look when you shiny diaba. Mela Sally and Yuko Puema. Time move forward party and Nayabi, Suya Apere Bawen La Naimelo Yongji Tadua. Dugo Shinny Jammy Lule Lubi Miavare. Bangal Gun is Luto a map here when Yau Shinja met Lutitule Pibare. Move forward partyga Time Nanga Yema, sit up Bawen Mugu, Pesha Genelu Piorabare. Time Bigo, Bobi, Nyatare, Dandu Mimare near the Kupipo Lulare Lu Piobare. Time Nangema Patmazo Unjin, Mepi me, Lunga Lidan da Padia Nama, a Piwa Taukame Suyen. A young lady, my pimini, possambo, long out delu, Jamie got Biobare.
This election is very, very important for the
Yuka Bera, type the way that they go yeji bari. Time people, young lame, tiny ego, young lame, Lujama, Yolemari. Lame sene, Jama Kalidri, Yuya de car, Simon and Democracy, Yamelu, Yolemari.
Move forward by the loop, young gare, Yinga, Fusha forward by the ha, Natansago, Yuka Buema. Muda Luto near Shise and Ayagabare. When you choke out the same Shena Webgo, Tessa Shire, Populist Padine, Jambe Pilagabare. Dabi met a deep Puezi Gaza, Siboy, Lewaji, Omurigo, Pio Chabi, Tainangema, Kaima, Ubre, Purare. Begin Seneco, Wipana, Maloya, Usure, a deep Yan Lopo, Damye Tare, Ubre, Anean Lopo, Downso Muriga, Tainangaye, Quint Tugan Luduzu, to a change out Lare Padi, Chikabare. Padigo Pietin Kangayabi. Lucha Nare Gonzong, Tanaton, Jono, Yongiku, Yuka Bema Pawing Grip Machibu, so be Sene Pibing and Gayabare. Dajau Sanabare, a GJ Popo Kebare. Padigo move forward by Dilu Pianle Puezigabi, Leshi Gonzong Garo, Haber Dakaduga, Boyare, CYA Lungation, Peta Lynchon Ran Nare Pibare. Duro Padiha, Time Be a Dread, Luade Yiji Kesago, Topo, Piosunire, the Ku Dedo Padi Pitalu Piovare.
We're not really fully democratic in the sense that. The country has been militarized for a very long time.
ဒီမိုကရေစီစစ်စစ်မှန်မှန်အပြည့်အဝမရှိသေးပါဘူး။စစ်တပ်ကကြီးစိုးထားတာတိတ်ကိုကြာနေပါပြီ။ဒါကြောင့်လဲအာဏာတည်ဆောက်ပုံနဲ့အမျိုးသားဗန္ဓာငွေအတုံးစရိတ်ကိစ္စကိုစစ်တပ်ကလွှမ်းမိုးထားတဲ့အစိုးရလွှတ်တော်အတွင်းမှာအာရုံစိုက်နေကြတာပါ။ဒုတိယအနေနဲ့ကျွန်တော်တို့အပေါ်စစ်တပ်ရဲ့လွှမ်းမိုးမှုကိုခံနေရတော့ကျွန်တော်တို့ရတဲ့အတုံးစရိတ်ကမနည်းဘူးဆိုရင်တော့အစဉ်ဆက်ထ
ရာမှာရှိနေပါတယ်။ကွန်ဆာဘေးသစ်တွေနှစ်ရှည်ကြီးစိုးထားတာကိုစန့်ကျင်တဲ့လူကြိုက်များတဲ့ဖူရထိုင်းပြီးရင်ဒုတိယနေရာမှာပါ။ပါတီတီထောင်နဲ့ဝင်းကြီးချုပ်ဟောင်းတက်စင်ရှင်နာဝတ်ရဲ့တမီပေထုံတန်ရှင်နာဝတ်ကဦးဆောင်ပါတယ်။ Move Forward ပါတီရဲ့ကြီးညာထားတာတွေကဖူရထိုင်းပါတီနဲ့မတူပါဘူး။ဖူရထိုင်းပါတီကတော့ဆင်းရဲသားပြည်သူတွေနဲ့ရှေးရိုးပုံစံလက်ရှိနိုင်ငံရေးခေါင်းဆောင်တွေရဲ့အခွင့်ထူးခံတွေရောထွေးနေပါတယ်။Move Forward ပါတီကိုထောက်ခံသူတူဖြစ်တဲ့စာယူကအခုလိုပြောပါတယ
်ก็พรรคก้าวไกลเป็นพรรคเดียวที่พูดถึงการ
Move Forward ပါတီอ่ะอนาคตสิ้นติซอกปုံเปียงเลวโลนี่บีဆိုပြီးတော့ပြောနေတဲ့တခုလဲတော့ပါတီပါဒီတိုင်းပြည်မှာအရင်ရှင်နေကြီးဆိုပြီးတော့အောက်ခြေပြည်သူတွေစီကအမျိုးမျိုးရသမျှဂုတ်သွေးဆုပ်ယူနေတဲ့သူတွေကအုပ်ချုပ်နေတာပ
ါမကြာခဏဆိုသလိုနိုင်ငံရေးမှာစစ်တပ်ကဂျားဝင်ဆွတ်ဖက်ခဲ့တဲ့ထိုင်းနိုင်ငံမှာဒီလိုရဲရင့်နဲ့အပြောင်းလဲတွေလုပ်ဖို့ဆိုတာကအန္တရာယ်များပါတယ်မေလ14ရက်ရွေးကောက်ပွဲမှာဘလောက်အနိုင်ရတယ်မရဘူးမသိကြသေးခင်ရ move forward ပါတီအနေနဲ့လည်းတရားဒဏ်ပောင်ကိစ္စတွေအရင်ရင်ဆိုင်ရနိုင်တယ်ဆိုတော့စိုးရိမ်မှုတွေလည်းရှိနေကြောင်းပါခင်ဗျာ
။ထိုင်းရွေးကောက်ပွဲအခြေအနေတွေကိုကိုစံကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီအမေရိကန်ပြည်ထောင်စုအတွင်းကအကူအညီပေးနေတဲ့အခြေအနေတည်းကိုလည်းပြောပြခြင်းပါတယ်။ Maryland ပြည်နယ် Baltimore အခြေစိုက် NGO အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Vehicles for Change အဖွဲ့ဟာလက်ရှိအကျဉ်းချနေသူတွေနဲ့အကျဉ်းသားဟောင်းတွေကိုမော်တော်ကားဆက်ပြင်ဆရာတွေဖြစ်လာအောင်လေ့ကျင့်သင်ကြားပေးပြီးလူနေမှုဘဝပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လှုပ်ပေးနေပါတယ်။ VOA သတင်းတော်ဂျူလီထာပော့ပေးပို့တဲ့သတင်းကိုတော့ဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။ Alexis Austin ကမေလင်းပြည်နယ် Randolph-Town က Exclusive Motor Car Company ကဆက်ပြင်ဆရာတူဖြစ်ပါတယ
်။ When I tell people I'm a mechanic they just amazed like,
ကျမကဆက်ပြင်းစရာပါလို့ပြောလိုက်တိုင်းလူတွေကအံ့ဩကုန်တယ်။ကျမလိုမိန်းကလေးတယောက်ကားပြင်တာကိုတခါမှမတွေ့ဘူးသေးသလိုအံ့ဩသွားကြတာပေါ့
။သူကလည်းယောက်ျားကလေးတွေကြီးဆိုတဲ့ဒီလုပ်ငန်းမျိုးမှာလုပ်ကင်ဖို့အတွက်အထူးသဖြင့်အချင်းကြဘူးသူတယောက်နေနဲ့ဘယ်တော့မှမစင်စားခဲ့ဘူးပါဘူး။2022မေလကမှသူထောင်ကနေလွတ်လာတာဖြစ်ပါတယ
်။ I literally was coming home.from doing 5 years
and ထောင်ငန်းနေကြပြီးပြန်ရောက်လာတာမို့လို့ဘာမှမရှိဘူးလို့ပြောရမှာပ
ါအခုတော့သူမရဲ့အနာဂတ်က Vehicles for Change NGO ဖွဲ့ကြောင့်တောက်ပလာပါပြီတက်တန်း24နှစ်ရှိပြီဖြစ်တဲ့ဒီဖွဲ့ဟာလာပြီးလှူတဲ့ကားတွေကိုပြန်ပြီးဝင်ဝင်နဲ့မိသားစုတွေအတွက်ဈေးချိုချိုနဲ့ရောင်းပေးနေတာဖြစ်ပါတယ်သူတို့စီမထောင်ချနေသူတွေနဲ့အကျဉ်းသားဟောင်းတွေအတွက်ဆက်ပြင်ဆရာတွေဖြစ်လာအောင်လက်တွေတင်ကြားပေးတဲ့အစီအစဉ်လည်းရှိပါတယ်တင်နန်းသားတွေဟာလာပြီးလှူတဲ့ကားတွေကိုပြင်ကြရပြီးဒါဟာလာကြရတဲ့အလုပ်တင်ဖြစ်လောက်ရတာလို့ Vehicles for Change အဖွဲ့ကိုထူထောင်သူဖြစ်တဲ့အဖွဲ့ဥက္ကဋ္ဌ Martin Schwartz ကပြောပါတယ
် Our guys spend 4 months here they train up they take the student exams
ကျွန်တော်ဒီဒီမှာဒေတာလုပ်ရပါတယ်သူတို့ကိုတင်နန်းပေးတာပါပြီးရင် ASE လို့ခေါ်တဲ့စက်ပြင်လုပ်ငန်းဆောင်ပွဲတွေဖြေခိုင်းပါတယ်အဲ့ဒါအောင်သွားရင်တော့ဒေတာတွင်းကကျွန်တော်တို့ရဲ့အလုတ်ကင်နေရာချထားရေးမိဖက်တွေစီမှာအလုတ်သွင်းပေးနိုင်ပါတယ
်သူတို့တင်ပေးတဲ့အစီအစဉ်တဲမှာ VR နည်းပညာသုံးသင်တန်းတွေလည်းပါပါတယ် Chucky Fleet ဟာ VR သင်တန်းတက်နေသူဖြစ်ပါတယ
် With this you get the mindset
ဒါကလက်တွေမလုတ်ခင်ဘာတွေလုပ်အောင်လဲဆိုတာကိုသိစေတယ်လို့ပြောသွားတာပါ VR သင်တန်းအစီအစဉ်မှု Jeff Crawford ကတော့ဒီလိုသိစေဖို့အတွက်အခုလိုသင်တန်းပေးတာလို့ပြောပါတယ
်။ What I love about it is how immersive the technology is.
ဒီနည်းပညာကအားလုံးကိုလွှမ်းခြုံသိစေနိုင်တာကြောင့်ကျွန်တော်သိသဘောကျပါတယ်။ခေါင်းဆောင်နှစ်ချက်ထဲကနေလှုပ်ချင်တဲ့အလုပ်ကိုသွားလုပ်နိုင်ကြလို့တခုတည်းကိုပဲအယုံစိုက်လုပ်နိုင်တာကြောင့်ဒါကကစားနည်းတစ်ခုလို့စိတ်ကိုပျော်ရွှင်စေသလိုအကောင်းဆုံးသင်နိုင်တဲ့နည်းလို့လည်းထင်ပါတယ်။အထူးသဖြင့်ဒီအလုပ်ကိုဆက်လုပ်တဲ့အဆင့်မျိုးဆိုရင်ပေါ့
။ Morris Neil ဟာ Vehicles for Change အစီအစဉ်ကကျောင်းသားတစ်ယောက်ဖြစ်ပါတယ်။
I learned about this program while in prison and what it does it trains you
ဒီ season ကိုကျွန်တော်ထောင်ချနေတော့မှသိခဲ့ရပါတယ်ဒီ season ကကိုယ့်ကိုလေ့ကျင့်ပေးတယ်လို့အလုပ်လုပ်ဖို့လည်းအဆင့်အတန်းဖြစ်စေပါတယ်လို့ပြောသွားတာပါဒီသင်တန်းကိုတက်ခဲ့သူက250ကျော်ရှိနေပြီးအဲ့ဒီထက်က65ရာခိုင်နှုန်းလောက်ကအလုပ်တွေရသွားတယ်လို့ VFC အဖွဲ့ကပြောပါတယ် Exclusive Motor Car Company အကြီးကဲ James Markia ဟာ Austin ကိုသူ့အလုံးမှာငှားခဲ့သူဖြစ်ပါတယ်
။ Currently there's a lot of shortage in technicians so when you have
အတော်လိုအပ်နေပါတယ်။ဒါကြောင့် Alexis တို့လိုဒီအလုံးကိုသိပ်ညံလို့တဲ့သူမျိုးကိုရတဲ့အခါသူတို့ကအလုံးအတွက်အတော့ကိုကောင်းတယ်လို့ပြောရမှာပါ
။ Chucky Fleet လိုသင်္ကန်းသားမျိုးအတွက်တော့ဒီလုံးဟာသူ့အတွက်ဒုတိယမြောက်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်။
Without this program my pride would be
ဒီလိုအစီအစဉ်မျိုးသာမရှိဘူးဆိုရင်ခုလောက်ဆိုကျွန်တော်ထောင်ထဲပြန်ရောက်နေလောက်ပြီထောင်ထဲထပ်မရောက်တော့တဲ့အတွက်သူတို့ကိုတကယ်ကျေးဇူးတင်တယ
် I see me growing me opening my own shop
ကိုတိုးတက်လာတာတွေတွေ့နေရပါတယ်ကိုပိုင်ဆိုင်ဖွင့်မယ်အမျိုးသမီးဆက်ပြင်ဆရာတွေအတွက်အမျိုးသမီးတွေကိုအဓိကခတ်မယ်ကျမတို့တီးခြားရည်တည်နိုင်တယ်ဆိုတာကိုပြမယ
် Alexis ဟာသူ့အလုံးနဲ့သူ့တိုးတက်အောင်မြင်မှုတွေအတွက်ဂုဏ်ယူရင်းနဲ့ဒီလိုကိုပိုင်ရည်တည်နိုင်ခြင်းရောက်တဲ့အထိ
တော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်သိပ်မကြာခင်မှာပဲအယ်ဒီတာနဲ့ဆွေးနွေးကန်လူတူနဲ့ကြမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုဆက်ပြီးတော့တင်ဆက်ဖို့ရှိနေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VUE American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 24 40 51 VUE ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ editor နဲ့ဆွေးနွေးကန်တပတ်တွင်းအားကစားသတင်းနဲ့အတူလူလူနဲ့ကျမ်းမာရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
ပုံမှန်ပြတော့မင်းကြီးတယောက်ရာဇီလာရင်ကိုက်ခဲတယ်ဆိုတာဒါဓမ္မတာပဲအဲ့တော့မင်းကြီးကအဲကူရာဇီလာတို့ကိုက်ခဲမဲ့နော်အချိန်မျိုးရောက်ပြီဆိုကိုယ့်ဟာကိုသိရမယ်တခါကျရလို့ရှိရင်အဲ့ဒီကမင်္ဂလာဆောင်တဲ့နေ့ဖြစ်နေ
တယ်ဒါဘွားနဲ့မီးရဲ့အထုကုဆရာဝန်ကြီးဒေါက်တာဆိုးလွင်ရှင်းပြပြောပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုအလှည့်ကြလာတာကတော့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်တော့မြမအရေးနဲ့တရုတ်ရဲ့အခမ်းကဏ္ဍကိုဆွေးနွေးမှာပါတရုတ်နိုင်ငံရဲ့ဝန်ကြီးခီးစဉ်အတွင်းနိုင်ငံရေးအကျဉ်းသားတချို့လှုပ်ပေးခဲ့တာကဘာသဘောပါလဲမြမပြဿနာမှာတရုတ်ကဘလောက်အရေးပါတယ်လဲဆိုတာအခုတစ်ပတ်အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စံသာကိုမမျှသစဉ်အောင်ကားနေပြီးတော့မေးမြန်းဆွေးနွေးတင်ပြထားပါတယ်ဗျာ
ပါဦးကျော်စံသားရှင
်မင်္ဂလာပါမျိုးစင
်ဒီတစ်ပတ်မှာတော့ဒီမြမအရေးတိအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးစီချင်ပါတယ်တလောရောကမြန်မာနိုင်ငံမှာဒီနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာဟာတရုတ်ရဲ့နိုင်ငံခြားရေးဝန်ကြီးခီးစဉ်ချောင်းလို့ဆိုနိုင်ပါသလား
တိုက်ဆိုင်နေပါတယ်ဒါပေမဲ့မဆိုနိုင်ပါဘူးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတဲ့အဓိကအကြောင်းရင်းကတော့စစ်ကောင်စီရဲ့အကျဉ်းအကြက်ကသူတို့ထက်ချင်းတို့ထပ်လို့မရထပ်ပေါက်ပိတ်နေတဲ့အတွက်ကြောင့်သူတို့သဘောထားပျော်ပြောင်းလာပါပြီဆိုတာကိုပြသလို့ရတဲ့သဘောထားဖြစ်ပါတယ်ဆိုတော့လှုပ်ပေးဖို့အတွက်ကလည်းပဲနိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအများအားပြောဆိုတိုက်တွန်းနေကြမှာတရုတ်ကလည်းတိုက်တွန်းမှသိကြပါတယ်ဆိုတော့ဒီလိုလှုပ်ပေးတာဟာတရုတ်ကြောင့်တော့မဟုတ်ဘူးသို့တော်လည်းပဲသူတို့ရဲ့အချင်းအကျနဲ့နိုင်ငံတကာရဲ့တိုက်တွန်းမှုတွေကြောင့်လှုပ်ပေးတယ်လို့ဆိုရင်ပုံမှန်ပါလိမ့်မယ်တရုတ်ကြောင့်လှုပ်ပေးတယ်လို့ဆိုတာမျိုးပုံရိပ်ပြလိုက်ခြင်းအဖြစ်စစ်ကောင်စီပူတော်သိခါကြစေတရုတ်ရဲ့လက်ပါစီဖြစ်နေသလားဆိုတာတော့မေကွန်တို့ခံရပဲရှိပါမယ
်ဒါဆိုရင်ဒီမြမအရေးမှာပေါ့တရုတ်ရဲ့တုံ့ပြန်မှုတွေကဘယ်လောက်ထိတည်ရောက်မှုရှိပါသလဲ
တည်ရောက်မှုရှိပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီကအခုခါမှာတရုတ်ကိုအများဆုံးမိခိုးအားထားနေရတဲ့အနေအထားရှိတော့သူရဲ့တုံ့ပြန်မှုဟာသိပြီးတော့အရေးကြီးပါတယ်ဆိုတော့အခုကိစ္စမှာလည်းပဲတရုတ်ကတော့သူ့အကျိုးစီးပွားကိုအခြေခံပြီးလုပ်တာပေါ့လေတုံ့ပြန်တာပဲဒီညမှာသူကပြောမှာပေါ့မြန်မာနိုင်ငံကောင်းဆောင်တွေကိုခင်ဗျားတို့ကိုကျုပ်တို့ကကူညီရတာပို့ပြီးလွယ်ကူအောင်ခင်ဗျားတို့ကသိဆိုပြတင်ပြနေရင်သူတို့ကူညီရတယ်ပဲသူတို့နိုင်ငံတကာမှာလည်းဂုဏ်သိက္ခာရှိတဲ့နိုင်ငံကြီးဖြစ်နေသူ့ကိုသူဂုဏ်ဖော်ခြင်းနဲ့တရုတ်နိုင်ငံအနေနဲ့အဲ့လောက်တော့မတင်ပါနဲ့ကျုပ်တို့ခင်ဗျားတို့ကကူညီရလွယ်အောင်နည်းနည်းပါးပြော့ပြောင်းတဲ့သဘောထားလည်းပြပါအောင်ဆိုတာမျိုးနဲ့သူကချင့်ကပ်မှသိကြပါတယ်အဲ့တော့တရုတ်ရဲ့ဒါလုံဆောင်မှုကပူပြီးတော့အရေးပါတယ်တရုတ်ကမြန်မာစစ်တပ်ရဲ့အဓိကအားထားလည်းဖြစ်နေတဲ့အတွက်ပြောနိုင်ပါတယ
်မြမအရေးပြည်လေဖို့မှဒီဒေသတွင်းနိုင်ငံတွေရောနိုင်ငံတကာရောအားလုံးကတော့ဝိုင်းပြီးတော့လုံနေကြတာပါဒီထဲမှာတရုတ်ကပူပြီးတော့အရေးပါတယ်လို့ဟိုဆိုတဲ့သဘောဖြစ်နေရပါလားဒါဆိုရင်ဒီမြမအပေါ်မှာတရုတ်ကဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါသလား
အာတရုတ်ကအရေးပါတယ်ဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါတယ်မြန်မာနဲ့တရုတ်ဆိုတာတကယ်တော့ဟိုသမိုင်းအစကတည်းကအိန္ဒိယနိုင်ငံအိန္ဒိယလူအဖွဲ့အစည်းတွေဖြစ်ပါတယ်ဆိုတော့တရုတ်ကအင်အားကြီးတယ်လူကြီးများတယ်ဆိုတော့တရုတ်ကပို့ပြီးတော့မြန်မာနိုင်ငံကိုစီးရီအဖြစ်ညွကြော်ရာရန်စရာအဲ့လိုမျိုးတွေစီးပဋိပက္ခတွေနိုင်ငံခြားမှာအများကြီးစီးပူပါတယ်ဟိုပကံခိကရာနောက်ပိုင်းမြင်းဆိုင်စစ်သင်းတွေမှာဆိုရင်ဟာတရုတ်လာပြီးရန်ရန်လို့ရန်ရန်မြှားမှုရွာပြီးဖြန့်ဖြန့်လို့ဖြန့်ဖြန့်လို့စစ်ဖြစ်ဖို့တဲ့ကိစ္စတွေအဲ့ဒီကလေးအစားနဲ့ပြင်းတဲ့တော့ရှိလာကြတာဖြစ်ပါတယ်ဆိုတော့ဟိုကုန်းမောင်ခင်မှာဘိုးတော်ဖရာလက်ထက်ရောက်တဲ့ခါမှာမြမကလည်းပဲအရှိဘက်ကိုသိပ်ပြီးတော့အိုင်မထားပဲနဲ့ခိုင်ကိုသိမ့်ပြီးတဲ့နောက်သူရိဟာအနောက်ဘက်ကိုလှည့်သွားတော့ဟိုဘင်္ဂလားကိုသိမ့်ထားပြီးဖြစ်တဲ့အင်္ဂလိပ်နဲ့ထိတိုက်တွေ့ပြီးတော့အဲ့ဘက်ကိုနိုင်ငံရေးဆက်ဆံရေးပုံစံပြောင်းသွားတာပါဆိုတော့တချိန်လုံးတရုတ်နဲ့ဆက်ဆံလာကြရတာပါနောက်ဒုတိယကမ္ဘာစစ်ဟိုကွန်မြူနစ်နဲ့တိုက်ပွဲဖြစ်ပြီးတော့ကွန်မြူနစ်တွေကတရုတ်မှာ အနာရတော့လေမြန်မာစစ်တပ်ကမြန်မာနိုင်ငံအစိုးရကပေါ့လေအရင်ဆုံးအစည်းအဝေးပြုခဲ့ရတဲ့တရုတ်ပြည်ရဲ့တရုတ်ပြည်အကျဉ်းအကျန်တွေရဲ့ကျွတ်မှုတောင်လည်းမြန်မာခံခဲ့ရဆိုအများအားသူတို့ကဆက်ဆက်နေပါတယ်ဆိုတရုတ်ဩဇာဟာမြန်မာနိုင်ငံမှာအများအားကြီးနေတယ်လို့ပြောလို့ရပါတယ်ဒါကြောင့်လည်းပဲဥပဒေရွှေလက်ထက်တုန်းကနောက်ပြမြေဆုံကိစ္စဖြစ်တော့တရုတ်ကိုမိခွေရဆက်ဆံအောင်ဆိုပြီးတော့သူတို့ရုရှားဘက်ကိုဥှက်လာတယ်ဥရုရှားနဲ့တရုတ်နဲ့တပေါင်းတည်းလို့ဖြစ်သွားတော့တိတ်တော့မထူတော့ဘူးပေါ့လေဆိုတရုတ်ဩဇာဟာအများကြီးလွှမ်းမိုးနေတယ်လို့ပြောကူပြောမှဖြစ်ပါတယ်လားမှန်ပါတယ်
ဟုတ်ကဲ့ပါတော့ဒီအရှိမလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဆာလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်။နောက်တလောကပဲဒီကုလသမဂ္ဂရဲ့အတွင်းမှုချုပ်ဟောင်းဘန်ကီမွန်သူကလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်။ဆိုတော့ဒီခီးစဉ်နေနဲ့အခုတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ဘယ်လိုနှိုင်းရှင်းမှာမလဲ
။တရုတ်ခီးစဉ်ကပုံပြီးထျောက်တာပါဆိုတော့ပြောသလိုပါသူကအဓိကလွှမ်းမိုးထားတဲ့အတိုင်းပြည်တရုတ်နဲ့ဗမာစစ်တပ်ကအဓိကမိခိုနေရတဲ့နိုင်ငံဖြစ်နေတယ်။စောစောကလူတွေရဲ့ခရီးရင်လည်းပဲသူတို့နည်းနဲ့သူတို့ထုတ်ဖောက်ဖို့ကြိုးစားတာပါပဲ Nolan Jesa ကတော့ထိတ်တိုက်ရင်ဆိုင်ပြီး confrontation သဘောမျိုးနဲ့ပြောပြီးတော့ချက်ချင်းကိုအဲ publicly အောင်ဖွင့်ပြလိုက်တဲ့အခါမှာဒီဘက်ကလည်းရုတ်တရက်တုံ့ပြန်နေရရှိလာတဲ့အတွက်ကြောင့်ဒါတော်တော်လေးဒါမအောင်မြင်ခဲ့ဘူးလို့ပဲပြောရမှာပဲသူနောက်ဆက်သွားဖို့တော့မှလမ်းပိတ်သွားတယ်ပြောမယ် Banky Moon ကတော့သူ့မှာဘာမှဩဇာအာဏာကြီးရဲ့အဖွဲ့အစည်းမဟုတ်ဘူးအကြံပေးနိုင်တဲ့အဖွဲ့အစည်းဖြောင်းပြတဲ့အဖွဲ့အစည်းဖြတ်သက်သာဖြစ်တဲ့ကြောင့်သူဟာ very soft approach နဲ့သူဟာသွားခဲ့တာဖြစ်ပါတယ်ဆိုတော့တရုတ်ကတော့အဓိကနိုင်ငံဖြစ်တဲ့တရုတ်ရဲ့လွှမ်းမိုးမှုဟာအကြီးကြီးရဲ့တရုတ်ရဲ့ဩဇာကပို့ပြီးတော့ထျောက်တယ်တရုတ်ပြောတာပို့ပြီးတော့သဲဝင်တယ်လို့ယူဆနိုင်ပါတယ်ဒီရှင်ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေစစ်တပ်ရဲ့အချင်းကြက်ကလည်းပဲအဓိကအရေးကြီးတာပေါ့သူတို့ကမိခိုနေရတာကို
ဒီခီးစင်မှာဒီတရုတ်နိုင်ငံရဲ့ဝန်ကြီးကမြန်မာအချုပ်ချာအာဏာကိုလေးစားချဖို့ဒါကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဆိုရင်ဒါကဘာသဘောတည်းရောက်ပါတယ်လဲသူကမြန်မာနိုင်ငံကိုအလေးထားတယ်လို့ပြောလို့ရနိုင်ပါသလား
အာတော်တော်လေးမေးခွန်းထုတ်စရာကောင်းတယ်မြန်မာနိုင်ငံအချုပ်ချာအာဏာကိုလေးစားပါလို့သူကပြောလိုက်တယ်ဆိုတော့သူကအများပြောအားသေးတယ်တဲ့လားလို့ပြန်မေးချင်တယ်ဆိုမြန်မာနိုင်ငံအချုပ်ချာအာဏာကိုအများဆုံးမထီမဲမြင်ပြုတယ်လို့ယူဆခြင်းခံရတရုတ်သားဖြစ်ပါတယ်နမူနာတစ်ခုကြည့်မြန်မာနိုင်ငံတိုင်းရင်းသားအရှင်းမြောက်မှာရှိနေတဲ့နေဇာကတိုင်းရင်းသားတို့သူတို့ကဩဇာလွှမ်းမိုးထားတဲ့ EEO တွေကိုသူတို့ပြောတာလိုက်လုံနေရတယ်သူကလက်နဲ့ထောက်ပံ့တယ်ငွေကြေးထောက်ပံ့အမျိုးမျိုးလုပ်ထားတယ်ဒါအချုပ်ချာအနာကိုလေးစားသလားလို့မေးစရာဖြစ်နေဆိုတော့နိုင်ငံတကာအချုပ်ချာအနာကိုလေးစားကြပါဆိုတော့မြန်မာစစ်ကောင်စီကညှိပါလိမ့်မယ်နိုင်ငံတကာမင်းတို့ဘာလို့အာဆီယံကဘယ်လိုလုပ်မယ်ကုလသမဂ္ဂဘယ်လိုလုပ်မယ်ပြောကြတဲ့အခါမှာမင်းတို့ပြောတာကထုတ်ထားအနာကိုထိပါသလိုဖြစ်တယ်အလေးနဲ့ထားရပါဆိုတော့သူ့ကိုပြန်မေးမဲ့လူတော့မရှိဘူးထင်မေးရမှာခင်ဗျားတို့ကအလေးနဲ့ထားသလားဆိုအလေးနဲ့မထားဘူးကတော့တရုတ်လူပဲပြောမှာပါနိုင်ငံတကာကတော့ state အနေနဲ့ကတော့ထုတ်ထားအနာကိုလေးစားတယ်အခုပြဿနာဖြစ်တာ government နဲ့နိုင်ငံအနောက်နိုင်ငံနဲ့ဆက်ဆံတဲ့ government to government relations ထိခိုက်တာသာဖြစ်ပါတယ် state ကိုသူကအသိမှတ်ပြုပါတယ်မလေးစားတော့မတွေ့ရဘူးလား
မြန်မာနိုင်ငံမှာတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကဘာဖြစ်ပါမလဲသတင်းတွေထဲမှာလည်းဖော်ပြနေရမှာဒီ strategic cooperation ဆိုတဲ့စကားပါဒီစကားကဒီမဟာဗျူဟာအရာပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ရမယ်ဆိုတာလည်းပြောပါတယ်အဲ့တော့ဒီစကားကဘယ်လိုနားလည်ရပါမလဲဘယ်လောက်ထိတာသွားနိုင်ပါမလဲ
strategic cooperation ဆိုတာသိကျပြတ်ပါတယ်တကယ်တော့ဒီဟာစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံနဲ့တပုံစံနဲ့ဖြစ်အောင်နိုင်ငံနှစ်ခုရလို့ entities နှစ်ခုပေါ့အဲ့ဒီနှစ်ခုကလုပ်ငန်းနှစ်ခုလည်းဖြစ်နေတာပဲပေါင်းပြီးတော့သူတို့ရဲ့ထုတ်လုပ်မှုတိုးတက်အောင်ငါတို့နဲ့တပြည့်ညီရလှုပ်ဆောင်သွားမယ်အဲ့တော့ကြည်ကြည်ပြန်ပြန်လှုပ်ဆောင်မယ်လို့ဆိုရဲစီးပွားရေးဘက်မှာသုံးတဲ့စကားလည်းဖြစ်ပါတယ်ဒါပေမဲ့တချို့ကတော့ strategic strategy ကိုစီးရေးနဲ့ drop ပြီးတော့ပြောကြတယ်ဒီညမှာတော့ strategic cooperation ကို promote လုပ်မယ်လို့ဆိုတာဟာစီးရေးပူးပေါင်းဆောင်ရွက်မှုလို့သူတို့အတိအကျပြောလို့တယ်လို့ကျွန်တော်မထင်ပါဘူးစီးရေးဆိုရင်တော့စီးရေးနဲ့ပတ်သက်ရင်တော့ military cooperation နဲ့ security cooperation တို့အဲ့လိုသုံးကြပါတယ်အခု Ukraine ကိစ္စမှာဆိုလို့ရှိရင်ဥရောပနိုင်ငံနဲ့ security cooperation လုပ်ကြတယ်စသဖြင့်လုပ်ကြတယ် so strategic cooperation ဆိုတာစီးရေးကိုတော့သူတို့အတိအကျလွှမ်းခြုံပြီးပြောလို့ခြင်းမဟုတ်ပါဘူးလို့ထင်ပါတယ်အဲ့လိုပြောရင်လောက်အောင်လည်းပဲသူတို့ကတော့တုံးလိုက်မယ်မဟုတ်ပါဘူးအဲ့လိုပြောနေတော့ပူဆိုးတော့မှာပေါ့နိုင်ငံတကာမှာသူတို့ power နဲ့သုံးသွားတဲ့စကားလို့ထင်ပါတယ်သူတို့စီးပူပေါင်းဆောင်မှုမရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့ဒါကတော့ understood ပဲဒါကတော့နားလည်နိုင်တယ်သူတို့အဲ့လိုတော့တည်ဝင်ကြီးညာလိမ့်မယ်တော့မဟုတ်ပါဘူးစီးပူပေါင်းဆောင်မှုတကယ်လုပ်မယ်ဆိုရင်လည်းပဲနိုင်ငံသားရေးဝန်ကြီးစာကာကွယ်ရေးဝန်ကြီးတို့ဘာလို့နဲ့လာပြီးတော့ဆက်ဆံပြီးလုပ်မှထင်ပါတယ်အဲ့
တော့မြန်မာအရေးမှာတရုတ်ရဲ့အခုလိုတုံ့ပြန်ဆောင်ရွက်နေရတယ်ပေါ့ဒါဟာဒေတာရင်းနဲ့နောက်နိုင်ငံတကာနဲ့တရုတ်ရဲ့ဆက်ဆံရေးအပေါ်မှာဘယ်လိုအကျိုးသက်ရောက်နိုင်မှာလဲ
နိုင်ငံတကာရောဒေတာရင်းနိုင်ငံတွေရောစိုးရိမ်မှာပါ တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုသိပ်ပြီးတော့လွှမ်းမိုးသွားမှာကိုသူတို့ဆိုရင်လေဒါပေမဲ့တရုတ်ကလည်းပဲလွှမ်းမိုးမှဖြစ်မယ်သူတို့ကလည်းပဲမြန်မာနိုင်ငံမှာသူတို့စိတ်ဝင်စားတဲ့ကိစ္စသုံးမှုရှိတဲ့သူတို့ interest သုံးမှုပေါ့လေအကြံဉာဏ်ပြောရင်နေဆက်ဒေသမှာညံရေးဒုတိယတစ်ခုကမြန်မာနိုင်ငံမှာသူတို့လုပ်နေစီးပွားရေးတွေတွတ်တဲ့အောင်မြင်ရေးဒါ strategic cooperation မှာဒါတဲ့ပူပေါင်းဆောင်မယ်နောက်တစ်ခုကရခိုင်ဒေသကိုသူတို့လွှမ်းမိုးနိုင်ရေးစိတ်အရေးကြီးပါတယ်ရခိုင်ဒေသညညမှသူတို့ဟာဒီဘင်္ဂလားပင်လယ်အော်ကနေအိန္ဒိယသမုဒ္ဒရာကိုသိအရေးကြီးတဲ့မဟာဗျူဟာလမ်းကြောင်းပေါက်မှာဖြစ်တယ်။အဲ့ဒီပြောင်းရခိုင်ဒေသညဉ့်ဉန်းရေးအတွက်သူကအများကြီးကျူးပန်းနေရကိုတွေ့ရပါတယ်။ဥပမာရိုဟင်ဂျာတွေလက်ခံလိုက်ပါ၊မင်းတို့အစီအမံပြုလိုက်လိမ့်မယ်ဆိုတာလုပ်တယ်။နောက်တင်းတော့ထင်းတဲ့သံတရားရှိတာပေါ့လေ။အေအေနဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီနဲ့အပြစ်ခတ်ရဆဲရေးနားလည်မှုဟာလည်းပဲဂျပန်ကဆာဇကာဝါလုပ်တာတဲ့တရုတ်ရဲ့လွှမ်းမိုးမှုတရုတ်ပဲတိုက်တွန်းမှုလည်းပါလိမ့်မယ်လို့ထင်ပါတယ်။ဆိုတော့တရုတ်ဟာသိအဓိကကြတဲ့ဒီစားဖြစ်ပါတယ်ဆိုတော့တရုတ်ရဲ့ဒီအကျိုးစီးပွားတွေကိုကောက်ကဖို့တရုတ်ကလုံမှာနိုင်ငံတကာကတော့စောင့်ကြည့်နေမှာပေါ့အနောက်နိုင်ငံတွေကလည်းဘူးမကြဘူးသို့တော့အကြအဖြစ်ကတော့အမေရိကန်ကိုယ်တိုင်လက်ခံတယ်မြန်မာနိုင်ငံမှာတရုတ်ဟာသူတို့နဲ့ဆိုင်ပေါ့လေပို့ပြီးတော့ပတ်သက်မှုရှိနေတယ်အော်ဇာလွှမ်းမိုးတော့မသုံးဘူးပေါ့သူတို့ဟာပို့ပြီးတော့ဆက်ဆံမှုရှိနေတယ်ဆိုတော့လက်ခံပါတယ်တင်တော့အမေရိကန်နိုင်ငံသားရဲ့ယုံကသန်တမာဟောင်းကိုအင်တာဗျူးလုပ်တဲ့အခါသူတို့ကဝန်ခံပါတယ်ဟုတ်တယ်လို့ပြောပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံပေါ်ခရီးစဉ်တစ်ခုလုံးကိုဟိုခြုံငုံလွှမ်းခြုံပြီးတော့တုံးတက်မယ်ဆိုရင်ဘယ်လိုသဘောရပါသလဲ
တရုတ်အတွက်အမျက်ထွက်တဲ့ခရီးစဉ်မှာပဲအဓိကကတော့သူတို့ဟာခုနပြောတဲ့စကားတွေနဲ့ပြောလိုက်တဲ့မဟာဗျူဟာတို့ဘာလို့အဲ့ဒီဟာတွေပူပေါင်းဆောင်ရွက်လုပ်တာဟာတရုတ်ရဲ့မြန်မာနိုင်ငံပေါ်မှာငါတို့စီးရေးမဟုတ်ဘူးနော်ဒါပေမဲ့ငါတို့ဟာအော်ဇာလွှမ်းမိုးပိုင်တွင်ရှိတယ်ငါတို့ရဲ့sphere of interest ပေါ့သူရဲ့စိတ်ဝင်စားတဲ့အဓိကနယ်ပယ်ဖြစ်တဲ့ဆိုတော့တည်ဝင်ထပ်မံပြီးတော့ဖော်ထုတ်ပြသလိုက်ရင်ဖြစ်ပါတယ်ဒီဟာဆိုတော့သိအရေးပါတယ်သူတို့အကျိုးစီးပွားအတွက်ပေါ့လေဒါပေမဲ့မြန်မာနိုင်ငံဘက်ကပြန်ကြည့်ရင်တော့မြန်မာနိုင်ငံဟာတရုတ်နဲ့လောလောဆယ်မှာစစ်ကောင်စီကပူးပေါင်းဆောင်ရွက်နေခြင်းအပြင်သူတို့အာဏာတည်မြဲရေးအတွက်အထောက်ပံ့ဖြစ်တယ်သူတို့ကဘယ်သူဘယ်ကောင်းဆောင်ပဲဖြစ်ဖြစ်ကိုယ်အဖွဲ့အစည်းအာဏာတည်မြဲရေးကိုယ်အာဏာတည်မြဲရေးအတွက်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်စေသင့်ပါဘူးမြန်မာနိုင်ငံပုံရိပ်ဟာဘာဖြစ်သွားမလဲသူတို့အကူအညီရပြီးတော့ဆိုပြီးတော့တရုတ်ကိုတခါအတင်းအဓမ္မပင်ဖိတ်ပြီးတော့လုပ်လိုက်တဲ့ဆိုရင်တိုင်းပြည်အနာဂတ်အတွက်မကောင်းပါဘူးတကယ်ကနိုင်ငံတကာနဲ့ဆက်ဆံလာတဲ့အခါမှာပြည်ပြီးတော့အချင်းချင်းဖြစ်လာနိုင်တယ်ဆိုတော့တစ်ဖက်မှာတရုတ်ကသူ့အချင်းချင်းကိုပြသသလိုမြန်မာဘက်ကတော့အဓိကစင်ကြင်ရမယ့်ကိစ္စဖြစ်တယ်လို့ထင်ပါတယ်ဥပမာအပြင်နမူနာတစ်ခုနောက်ဆုံးပြောလိုက်ချင်တာဥပမာဟိုပူတင်သမ္မတပူတင်နဲ့ကောဘုဒ္ဓမြတ်မြန်လာတွေ့ခဲ့ပြတော့ဟာသူရဲ့ပျော်ရွှင်မှုခါအောင်ပွဲခံမှုကလူလူဘုတန်စီပြီးတော့သူစုပွဲလုပ်ပြီးသူစုခိုင်းတာတော့ဆိုသိလွန်လွန်တကအရန်တကြပြီးပျော်လွန်းနေဆိုတာပြတ်ပိုက်တဲ့သဘောမျိုးဖြစ်တော့လူတိုင်းဟာမြန်မာပြည်သူတွေဘယ်သူမှလက်မထောင်ပြီးတော့ဂုဏ်ယူတာမတွေ့ဘူးဟာလောက်တောင်ပဲလားဆိုတာဖြစ်သွားကြတယ်ဆိုတော့အဲ့ဒီကိစ္စမျိုးကိုစင်ကြင်တဲ့လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးစံသာရှင
်ဟုတ်ပ
ါအဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမြမအရေးမှာတရုတ်ရဲ့အခမ်းကဏ္ဍဘယ်လိုအနေထားရှိသလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးသွားကြတာဖြစ်ပါတယ်ခင်ဗျာအခုတခါတော့လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အရွယ်ရောက်တဲ့အမျိုးသမီးတိုင်းကြုံရတဲ့တလတခါဓမ္မရာအချိန်မှာနာကျင်ကြိုက်ခဲတဲ့ဝေဒနာနဲ့ဒီဝေဒနာတွေတက်တာအောင်နေထိုင်ပြီးဆေးဝါးတွေနဲ့ပတ်သက်လို့သားဖွားမိရဲ့ဆရာဝန်ကြီးဒေါက်တာစိုးလွင်ကိုမေးမြန်းပြီးလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစော်ကတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အမျိုးသမီးတွေမှာဓမ္မရာယာတီလာတဲ့အချိန်မှာနာကျင်ကြိုက်ခဲမှုဝေဒနာတွေကိုခံစားရလေရှိပါတယ်။တချို့အမျိုးသမီးတွေဟာနာကျင်ကြိုက်ခဲမှုဝေဒနာမပြင်းထန်ကြပေမဲ့တချို့အမျိုးသမီးတွေမှာတော့နာကျင်ကြိုက်ခဲမှုဝေဒနာကိုပြင်းပြင်းထန်ထန်ခံစားကြရတာပါ။အမျိုးသမီးတွေဓမ္မရာယာတီလာတဲ့အချိန်မှာနာကျင်ကြိုက်ခဲမှုဝေဒနာတက်တာအောင်ပြုလုပ်နိုင်တဲ့နည်းလမ်းတွေအကြောင်းကိုဒါဖောက်မီရဲ့အထူးကူဆရာဝန်တူဖြစ်သူဒေါက်တာဦးစိုးလင်ကအခုလိုရှင်းပြပါပါတယ်
။ဘာယောဂါမှမရှိပဲကြိုက်ခဲတာရှိတယ်။ယောဂါတွေရှိလို့တော့မှတည်တဲ့မှာအလုံးကြီးဖြစ်တာတော်လို့ရှိရင်အဲတားဟုတ်ဘေးကတားဝင်မှလေတွေးလုံးကြီးတွေတဲတာဟိုယောဂပုံမွားတွေဝင်ရောက်တာဆော့ပြစ်ပေါ့ဘာလို့လဲကိစ္စမျိုးတွေကြာနေလဲဟာကြီးကျယ်ကြိုက်ခဲတာရှိလို့ပဲနော်အခါကျရင်တော့ဆရာဝန်နဲ့သင်ချာပြရမယ်ယောဂကိုရှာပြီးစေကုရမယ်ပုံမှန်ဖြစ်တော့မိန်းကလေးတယောက်ရာသီလာရင်ကြိုက်ခဲတယ်ဆိုတာဒါဓမ္မတာပဲအဲ့တော့မိန်းကလေးကအဲကိုရာသီလာတို့ကြိုက်ခဲမယ်နော်အချိန်မျိုးရောက်ပြီဆိုကိုယ့်ဘာကိုသိရမယ်ကိုသိရမယ်အဲ့ဒီအချိန်မှတကယ်လို့များ
เนาะเพราะอย่างยีจี้เนี่ยมาสั่นมวยผีดาโนเนาะมาผู้พ่อมาบ่เนาะตะเกยยีจี้เนี่ยลุดิลุออกแล้วมั้ยตัวมาเสี่ยวเนี่ยต่ายไปแล้วเนาะตะเกยอย่างนี้สิไอ้เนี่ยมิงลาส่งในนี่ขึ้นนี่มั้ยสรุปสิเลยเสี่ยวเนี่ยตีชาต่ายไปสรุปว่าไอ้ยัดนี่ชุบิดลุยาရတီရွှေပြလို့ရတယ်ဘာလို့လိုင်းတေချာဘောက်သူကြိုက်ခဲတော့မှာဘူးเนาะအများကြီးတွေစင်းမှာစပြလို့အဲဒါရတီရက်တွေရွှေလို့ရတယ်နောက်တစ်ခါကျတော့အဲ့ဒီအချိန်မှာเนาะအဆဆရာကျူတင်ပြင်ဆင်လာမှာဘောခကြီးသွားမယ်ဆိုရင်ဟာကဲရတီလိုင်းသူဘယ်လိုဖြစ်မလဲနောက်တစ်ခါကျတော့ခုနရတီလိုင်းကြိုက်ခဲတဲ့ခါမှာတောက်တဲ့စီးလေးရှိတယ်အဲ့စီးလေးတွေကလည်းအနေရမရှိဘူးဆရာဝန်နဲ့တေချာတိုင်ပြီးတော့တေချာတောက်လို့ရတယ်နောက်ကုတ်ကူပေါ့เนาะနောက်ပြီးတော့စိတ်ထားတယ်ရည်ကြီးတယ်ကိုကျော်ကြိုက်တယ်ဆိုတာရိုးရိုးတမ်းမဟုတ်ဘူးသူအဲ့ချိန်ညာရင်သူ့ကိုယ်သူကြိုက်မှာပဲဟာဒီချိန်ညာသူ့တက်မကောင်းဘူးဟာညစ်ပတ်တယ်သူကယုံညံ့နေဆက်ပြဲလိုမျိုးကိုကိုထင်ပူဆိုးတယ်တော့အဲ့ရမ်းမှာခွေနေမယ်ဟာဒီခေါင်းမလျှော်ကြီးမချိုးဆိုပူကြိုက်မှာအဲ့တော့ဟာအဲ့ဒါကိုမိထားလိုက်ပြီးတော့ရာသီလိုင်းဟာခံရရှိရခံတန်းတန်းလေးပေါ့နော်အဲ့တော့ရာသီလိုင်းခံတဲ့နော်အဝတ်လေးနဲ့ခံထားပြီးရင်ဟာကျန်တာကခါတိုင်းလုံနေကြလို့ဒီအကုန်လုံးလို့ရတယ်မကြိုက်ခဲတဲ့ရင်ကြိုက်ခဲပြောက်တဲ့စီးလေးတွေတောက်မင်းတော့လိုအပ်လို့ရှိရင်ရင်သွေးလေးကပ်မယ်ဆက်ဖြစ်ပေါ့နော်အစားတော့ဆိုလို့ရှိရင်လည်းအချိန်မှာအစီရစိတ်နေနောက်တော့လို့ရှိရင်အဲ့လိုအပူအဆက်တွေကအဲ့ဒါတိတ်မစားဘူးနော်အဲ့လိုမျိုးတွေပေါ့အဲ့လိုဟင်းဒီဝက်တွေစားမလို့ဝင်းမချုပ်စရာဘူးစသဖြင့်နောက်အဲ့ချိန်မှာတင်းမိုင်းလေးချင်းငယ်လေးတွေလုံမယ်ဆိုရင်ဒါရည်ရည်လာကိုက်ခဲတာနော်သူ့ဟာသူမတိမတန်နဲ့ကြော်လွန်သွားမှာဖြစ်တယ်နော
်အမျိုးသမီးတချို့မှာဆိုရင်ပုံမှန်မဟုတ်တဲ့ဓမ္မတာရာသီလာမျိုးကြုံရလေးရှိပါတယ်ဘလို့အချိန်တွေမျိုးဆိုရင်ပုံမှန်မဟုတ်ဘူးဆိုတာနဲ့လူအချို့နေမျိုးဆိုရင်ပုံမှန်ပဲဖြစ်ပြီးစိတ်ပူစရာမလိုဘူးဆိုတာတွေကိုဒေါက်တာဦးစိုးလင်းကအခုလိုရှင်းပြပါရယ်
။ရာသီဆိုတဲ့ဇာတ်လေးပေါ့။နောက်တော့အဲ့ဗမာဇာတ်လေးကတိတ်လာတာပဲနော်။ဗမာဓမ္မတာပေါ့။နော်ဓမ္မတာမို့ရာသီဆိုတော့လာတင်လာတယ်ဆိုတော့အချိန်မမှန်လေးလာလို့သူ့ကိုဓမ္မတာဘို့ရာသီလို့ခေါ်တာ။အဲ့တော့ရာသီရဲ့တဘာဝကအဲ့လိုပဲနော်။တယောက်နဲ့တယောက်တော့မတူဘူးပေါ့။တလားတခါတချို့ကြောက်လေ။နော်မ35ရက်တခါတချို့ကြောက်ရက်40တခါပေါ့။အဲ့လိုလေးလာရတာ။အဲ့လိုလာရင်တော့ဒါပုံမှန်ပဲပေါ့။အဲ့လိုမပဲနဲ့တလားထဲမှာခဏခဏလာနေတာเนาะတချို့ကြောက်လဲတလားနှစ်လား3လား5လားနေမှာဟာယာစီရဲ့လိုလာတာသာသဖြင့်အဲ့လေဖြစ်တတ်ပြန်နေเนาะတချို့ကြောက်လဲယာစီလာရာရာကြိုက်ခဲတာเนาะအဲ့တော့ပုံမှန်အဖြစ်ကတော့တလားတစ်ခါလာမယ်ဒါပေမဲ့မင်းကြီးပြောတာတစ်ခါကြိုက်သူးဆန်းတာလေးပေါ့เนาะသူးဆန်းနေသူမိတာတဘာဝပဲတလားတစ်ခါယာစီတွင်ရဲ့เนาะအလေတက်တက်လောက်ကြလို့ရှိရင်တားဟုတ်လေးတလုံးကျွေးတယ်ကျွေးတဲ့အချိန်ကျရင်တိမ်ကလည်းသွေးစာလေးနည်းနည်းဆင်းတတ်တယ်เนาะအဲ့လိုဒီသွေးလေးဆင်းလာတာဒါပုံမှန်ပဲပေါ့เนาะပုံမှန်ပဲဆိုတာဒါတောက်ကျွေတဲ့လက္ခဏာပဲเนาะအဲ့တော့ဒါယောဂံမဟုတ်ဘူးစာလေးပေါ့အဲ့ဒါလေးရရှိတယ်ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့ဟာအတူလာခြင်းတူလို့လာမယ်เนาะမှနောက်ပြီးတော့အဲမျိုးသားတွေတူနေတဲ့ခါမှာကျသွေးလေးဆင်းမယ်ဒီလိုချိန်တော့ဒါပုံမှန်မဟုတ်တော့ဘူးเนาะအဲနောက်ပြီးတော့4 5 6လနေမှတစ်ခါလာရင်လည်းဒါပုံမှန်မဟုတ်တော့ဘူးเนาะနောက်ပြီးတော့ယာစီသွေးစုံပြီးတော့မှသွေးလေးပြန်ဆင်းရင်လည်းဒါပုံမှန်မဟုတ်တော့ဘူးနော်အဲ့တော့ဘယ်ဟာပုံမှန်လဲဘယ်ဟာပုံမှန်မဟုတ်ဘူးလဲဆိုတော့သိပြီးတော့အဲအဲ့ဒီမှာပုံမှန်မဟုတ်ဘူးဆိုတဲ့အချိန်မှာကြာရင်တော့ဆရာဝန်နဲ့တရားပြပြီးတော့စေကုဖို့လုပ်တယ
်ပုံမှန်နဲ့ပုံမှန်မဟုတ်တဲ့ဓမ္မတာရာသီလာပုံတွေကိုသိရှိပြီးနာကျင်ကြိုက်ခဲမှုဝင်တာတက်တာအောင်လှုပ်ဆောင်နိုင်မဲ့နည်းလမ်းတွေအကြောင်းကိုသိရှိစေနိုင်ဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တက်တော့ပ
တော်တန်းစော်တင်ဆက်တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပြီးအခုတခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ32ကြိမ်မြောက်စီးကိန်းပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာတောက်ကြနေကကျင်းပခဲ့ပြီးဒါကကမ္ဘောဒီးယားနိုင်ငံအတွက်ပထမဦးဆုံးသောစီးကိန်းပြိုင်ပွဲပဲဖြစ်ပါတယ်ဒီလိုသတင်းနဲ့အတူကဘာကျော်မက်ကစီရဲ့အနာဂတ်အခြေအနေနဲ့အီတလီမှာနပ်ပါစ်မြို့သားတွေအောင်ပွဲခံတဲ့တပတ်တွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စူးစီးတင်ပြထားပါတယ်ခင်ဗျာ
သောဇာနှစ်ကြိမ်မြောက်အရှိတော်အစားအစာပြိုင်ပွဲကိုတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကဖွင့်လိုက်ပါပြီ။ဒါဟာနှစ်ပေါင်း60ကျော်ရှိလာပြီဖြစ်တဲ့အရှိတော်အစားအစာပြိုင်ပွဲတမိုင်းမှာကမ္ဘောဒီးယားနိုင်ငံအနေနဲ့အိရှင်ဖြစ်ပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်။ဖွင့်ပွဲအခမ်းအနားကိုတော့ဖနွန်ပင်မြို့ကမိုရိုဒေါက်တေချိုအစားခွင့်ကြီးမှာကျင်းပခဲ့ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ရိုးရာယဉ်ကျေးမှုတွေနဲ့တမိုင်းစင်နာတွေကိုခမ်းနားစွာပြသခဲ့ကြပါတယ်။ဒီနေ့ပြိုင်ပွဲမှာအာဆီယံနိုင်ငံ17နိုင်ငံကကစားသမားပေါင်း6000ကျော်ဝင်ပြိုင်တယ်လို့လည်းသိရပါတယ်ခင်ဗျာဘောလုံးပွဲတွေဘက်မှာတော့အုတ်စုအေမှာအင်ဒိုနီးရှားသင်းဟာအုတ်စုပထမ3ပွဲစလုံးကိုနိုင်ပြီးတော့စောစောစီးစီးပဲဆီးဖိုင်နယ်ကိုတက်သွားခဲ့ပါတယ်ဒုတိယပွဲစဉ်မှာတော့မြန်မာကို5ဂိုးကိုမရှိနဲ့နိုင်ခဲ့တဲ့အင်ဒိုနီးရှားဟာတတိယပွဲမှာလည်းတီမောကို3ဂိုးကိုမရှိနဲ့နိုင်သွားခဲ့တာပါက မာသင်းကတော့အင်ဒိုနီးရှားအသင်းကိုရှုံးခဲ့ပေမဲ့တတိယပွဲမှာတော့အရှင်ကမ္ဘောဒီးယားအသင်းကိုနှစ်ဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်အုပ်စုကနေနောက်တစ်ဆင့်တက်ဖို့အခြေအနေကောင်းသွားခဲ့ပါတယ်ဒီဘက်မှာမြန်မာအသင်းအတွက်ပထမဂိုးကိုတော့ဟိန်းထအောင်ကပထမပိုင်း73မိနစ်မှာပန်နဒီအေရီးယားပြင်ဘက်ကနေကန်သွင်းသွားခဲ့ပြီးတော့ဒုတိယဂိုးကိုတော့တန်ဟိန်းဆိုးကတလာပပနောက်ပြန်ကန်သွင်းသွားခဲ့တာဖြစ်ပါတယ်အုပ်စုဒီမှာတော့ထိုင်းနဲ့ဗီယက်နမ်တို့ကအုပ်စု၃ပွဲစလုံးကိုနိုင်ပြီးတော့ဆီးဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။အုပ်စုပထမပွဲတော့ကစင်ကာပူကို၃ဂိုးတကိုးနဲ့နိုင်ခဲ့တဲ့ထိုင်းအသင်းဟာကျန်တဲ့ပွဲတွေမှာတော့မလေးရှားကို၂ဂိုးကိုမရှိလာအိုကို၄ဂိုးတကိုးနဲ့နိုင်ပါတယ်။အလားတူပဲချန်ပီယံဗီယက်နမ်ကလည်းစင်ကာပူကို၃ဂိုးတကိုးနဲ့နိုင်ပြီးမလေးရှားကို၂ဂိုးတကိုးနဲ့နိုင်တာကြောင့်ဒီအုပ်စုမှာမလေးရှားစင်ကာပူနဲ့လာအိုတို့ပြုတ်ပြီးတော့ထိုင်းနဲ့ဗီယက်နမ်အသင်းတို့ဆီးဖိုင်နယ်တက်ပြီးတော့မနှက်ဖြတ်မှာအုပ်စုပေါ်လူကြမှာဖြစ်ပါတယ်။ဗိုလ်ဘောပြိုင်ပွဲတွေဘက်မှာတော့မျိုးသားဘက်မှာလက်ရှိချန်ပီယံအင်ဒိုနီးရှားကပဲအနိုင်ရပြီးတော့ရွှေတိတ်ထက်ရသွားပါတယ်။ဖိုင်နယ်ကိုတနင်္လာနေ့ကကစားကြတော့မှအင်ဒိုနီးရှားကအိရှင်ကမ္ဘောဒီးယားကို25-21 25-30 25-15 နဲ့3ပွဲပြတ်အနိုင်ရပြီးတော့ပိုဆွဲသွားတာကြောင့်အိရှင်အသင်းဗိုလ်ဘောမှာရွှေတိတ်ရဖို့မျှော်လင့်ချက်လည်းပြတ်သွားခဲ့ပါတယ်။တတိယနေ့ကလူပွဲမှာတော့ဗီယက်နမ်ကထိုင်းကို25-18 25-20 25-20 နဲ့3ပွဲပြတ်နိုင်ပြီးတော့တတိယကျေးဇူးရသွားခဲ့ပါတယ်။မြန်မာသင်းကတော့အုပ်စုမှာပဲဗီယက်နမ်နဲ့ထိုင်းကို3ပွဲပြတ်ရှုံးပြီးတော့မလေးရှားကို3ပွဲတစ်ပွဲနဲ့ရှုံးတာကြောင့်အုပ်စု3ပွဲစလုံးရှုံးသွားခဲ့ပါတယ်။ယခုပြိုင်ပွဲတွေကိုတော့စနေနေ့ကစတင်ခဲ့ပြီးတော့စစချင်းပထမဆုံးနေ့မှာပဲစင်ကာပူကရွှေစိတ်၄ခုရပြီးတော့စင်ကာပူနိုင်ငံအတွက်လည်း1000ခုမြောက်စီးကိန်းရွှေစိတ်ကိုအမျိုးသမီးမီတာ400အသင်းလိုက်ယခုပြိုင်ပွဲမှာရသွားခဲ့ပါတယ်။ဒါပြင်စင်ကာပူနိုင်ငံကယခုချန်ပီယံဂျောနသန်တန်ဟာအမျိုးသားမီတာ50လက်ပစ်ကူးမှာ 21.95 စက္ကန့်နဲ့ရွှေစိတ်ရပြီးတော့ဒါမဲ့ Paris Olympic ပြိုင်ပွဲအတွက်သတ်မှတ်ထားတဲ့စံချိန်ကိုမီတဲ့အတွက် 2024 Paris Olympic ပြိုင်ပွဲကိုလည်းဝင်ခွင့်ရသွားပြီဖြစ်ပါတယ်။ဒါပြင်တနင်္လာနေ့ကအမျိုးသမီးမီတာ200ပတ်လက်ကူးပြိုင်ပွဲမှာလည်းဖိလစ်ပိုင်ကချန်နီချွာကလည်း2မိနစ် 13.20 စက္ကန့်နဲ့စီးကိန်းစံချိန်အစ်တစ်ခုကိုတင်ခဲ့သလိုအမျိုးသားမီတာ400လေးယောက်တွဲအသင်းလိုက်ပြိုင်ပွဲမှာလည်းစင်ကာပူကပဲ3မိနစ် 38.45 စက္ကန့်နဲ့စီးကိန်းစံချိန်တက်တခုကိုထပ်ပြီးတော့တင်ခဲ့ပါတယ်ခင်ဗျာ။ဒီလနေ့ကကြည့်တော့မြန်မာအစားဖွဲ့ဟာရွှေ8ခုငွေ9ခုကျေး23ခုနဲ့အဆင့်8မှာရှိနေပါတယ်။ရွှေစိတ်8ခုထဲမှာတော့ဗိုဘီနန်က4ခု၊ချင်းလုံးက2ခု၊ခွန်ဘုတ်ကတော်လို့ခေါ်တဲ့ကမ္ဘောဒီးယားရွာတိုင်းနဲ့ပြည်တန်းကြောက်တိုးပြစ်တွေကတစ်ခုစီရထားပြီးတော့ကျန်တဲ့ငွေနဲ့ကျေးစိတ်တွေမှာလည်းအများစုကဗိုဘီနန်ကဖြစ်ပြီးတော့အမျိုးသားကီလိုမီတာ20အသင်းလိုက်လမ်းလျှောက်ပြိုင်ပွဲမှာပဲကျေးဇူးစိတ်တစ်ခုရထားတာတွေ့ပါတယ်။ကျန်တဲ့ဒေသတွင်းနိုင်ငံတွေအတော်များများကအိုလံပစ်အားကစားနည်းတွေကနေစုတစိတ်တွေရနေချိန်မှာမြန်မာနိုင်ငံကတော့အဲ့ဒီအိုလံပစ်အားကစားနည်းတွေမှာအောင်မြင်မှုနဲ့အလန်းဝေးနေတာဟာမြန်မာအားကစားလောကအတွက်တော့စိုးရိမ်စရာအခြေအနေလို့သုံးသပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာစီးကိန်းပြိုင်ပွဲရဲ့အစောပိုင်းနေ့တွေဖြစ်တဲ့ကျောဆွယ်ပြိုင်ပွဲမှာဘောလုံးဗော်လီဘောဖြေခုံပြစ်ရေကူးစတာတွေအပါအဝင်အိုလံပစ်အားကစားနည်းတွေအတော်များများမှာအောင်မြင်မှုတွေရခဲ့ပြီးတော့နောက်ပိုင်း80 90ပြည့်လွန်နှစ်တွေမှာတော့ပြေခုံပြက်လေးမဂျူဒိုတနက်ပြစ်တို့လိုမျိုးအိုလံပစ်အားကစားနည်းတွေမှာရွှေတစိတ်တွေရခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဘက်ခေတ်နောက်ပိုင်းမှာတော့အိုလံပစ်အားကစားနည်းတွေမှာစုတစိတ်ရရှိတာတွေပိုနည်းနည်းလာပြီးတော့အောင်မြင်မှုတွေကျဆင်းလာနေတာကိုတွေ့လာနေရပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အားကစားဟာဒေသတွင်းကတခြားထိပ်သီးနိုင်ငံတွေကိုမရှင်နိုင်တော့ပဲတော်တော်ကိုအလန်းကွာသွားပြီလားဆိုတာကလည်းစီကိန်းပြိုင်ပွဲတွေကျင်းပတိုင်းအမြဲပေါ်လာတဲ့မေးခွန်းတစ်ခုလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါဥရောပဘက်ကဘောလုံးသတင်းတွေမှာတော့အီတလီမှာနာပိုလီအသင်းဟာ33နှစ်အကြာမှာစီးရီးချန်ပီယံဖလားကိုပြန်ရသွားခဲ့ပြီဖြစ်ပါတယ်။နာပိုလီအသင်းဟာပြီးခဲ့တဲ့ကြာသပတေးနေ့ကအူဒီနေစီအသင်းနဲ့တကိုးစီတီးကျသွားတဲ့အတွက်အမပေးပွဲပြီးဖို့၅ပွဲကျန်နေသေးပေမဲ့လည်းဒုတိယနေရာကလာဇီယိုအသင်းကို16မှတ်ဖြတ်ထားနိုင်လိုက်တဲ့အတွက်ချန်ပီယံဖြစ်သွားခဲ့ပါတယ်။အခုလိုနာပိုလီအသင်းချန်ပီယံဖြစ်သွားတဲ့အတွက်နေပေါင်းစ်မြို့မှာတော့တောင်ပိုင်းသားတွေအကြီးအကျယ်အောင်ပွဲခံနေကြပါတယ်။နာပိုလီအသင်းနောက်ဆုံးအကြိမ်စီးရီးယားချန်ပီယံဖြစ်ခဲ့တာကတော့1990ခုနှစ်ကဖြစ်တာကြောင့်သူတို့အတွက်တော့ဒါက33နှစ်အကြာမှာစီးရီးယားချန်ပီယံဆုကိုတစ်ကြိမ်ပြန်ရတာဖြစ်ပါတယ်။နောက်ထပ်ထူးခြားတဲ့ဘောလုံးသတင်းတစ်ခုကတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီ PSG အသင်းကနေထွက်တော့မယ်ဆိုတဲ့သတင်းဖြစ်ပါတယ်။မက်ဆီအား PSG နဲ့ဒီနေ့ဘောလုံးရာသီအပြီးမှာစာချုပ်တက်တန်းကုန်မှာဖြစ်ပြီးတော့သူ့အနေနဲ့နောက်ထပ်တစ်နှစ်စာချုပ်ထပ်တိုးလို့ရပြီမဲ့စာချုပ်ထပ်မတိုးတော့ပဲအသင်းကနေထွက်တော့မယ်လို့ UEFA ကပြည်စီအသင်းကိုအကြောင်းကြားခဲ့တယ်ဆိုပြီးတော့သတင်းတွေထွက်လာနေပါတယ်။ဒ အချိန်ထဲမှာပဲဆော်ရီနိုင်ငံကအယ်ဟီလာအသင်းကလည်းမက်ဆီကိုခေါ်ဖို့အတွက်ကမ်းလှမ်းနေဆိုတဲ့သတင်းတွေထွက်လာနေပါတယ်။အယ်ဟီလာအသင်းကမက်ဆီကိုတစ်နှစ်ဒေါ်လာ3,400,000နဲ့ကမ်းလှမ်းထားတယ်လို့အာဂျင်တီးနားနဲ့ဥရောပကအောက်စားသတင်းမီဒီယာတို့ကဖော်ပြနေကြပါတယ်။မက်ဆီကလည်းအသင်းနဲ့အတူလေ့ကျင့်မှုတွေမလုပ်ဘဲဆော်ရီနိုင်ငံကိုသွားလိုက်တဲ့အတွက်ဆော်ရီကိုပြောင်းနိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာနေတာပါ။မက်ဆီယာဧပြီလ30ရက်နေ့ကလော်ရီယန်ကိုရှုံးပြီးနောက်တစ်ရက်မှာအသင်းနဲ့အတူလေ့ကျင့်မှုတွေမလုပ်ဘဲဆော်ရီနိုင်ငံကိုသွားခဲ့တာဖြစ်ပြီးအဲ့အတွက်တော့မက်ဆီကအသင်းကိုနောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်
။ Hola, bueno, quería hacer este video después todo lo que está pasando antes que nada pedir.
ကျွန်တော်အနေနဲ့ပြီးခဲ့တဲ့သတင်းပတ်ဒီမှာလိုပဲပွဲပြီးမှာတရင်နားမယ်လို့ထင်ခဲ့တာပါ။ဒီခီးစဉ်ကိုလည်းစောပိုင်းကလေးကစီစဉ်ထားတာဖြစ်လို့ဖြတ်လို့မရပါဘူး။အဲ့ဒီအတွက်ကျွန်တော်ရဲ့ဒင်းဖော်တွေကိုတောင်းပန်ပါတယ
်။ PSG တင်းကတော့သူတို့ရဲ့ခွင့်ပြုချက်မရဘဲသွားတဲ့အတွက်မက်ဆီကိုနှစ်ပတ်ပွဲပယ်လိုက်ပါတယ်။လောလောဆယ်မှာတော့ဆော်ရီဘက်ကကမ်းလှမ်းမှုတစ်ခုတည်းရှိတယ်လို့ဆိုပေမဲ့ဘာစီလိုနာတင်းကလည်းမက်ဆီကိုပြန်ခေါ်ဖို့ပြင်နေတယ်ဆိုတဲ့သတင်းတွေကြောင့်ဘာစီလိုနာကိုလည်းပြန်ရောက်နိုင်တဲ့အနေအထားမှာရှိနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဆော်ရီဘက်ကသူ့ကိုကမ်းလှမ်းတဲ့ငွေပမာဏကလက်ရှိကမ္ဘာစံချိန်ဖြစ်တဲ့ရိုနယ်ဒိုထက်ကိုနှစ်ဆလောက်ပိုများတာကြောင့်မက်ဆီအနေနဲ့သူ့ရဲ့မိခင်ကလပ်ဘာစီလိုနာကိုပြောင်းမလားဒါမှမဟုတ်ရိုနယ်ဒိုလိုပဲဆော်ရီနိုင်ငံကိုရောက်မလားဆိုတာတွေကတော့စိတ်ဝင်စားဖို့ကောင်းတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရအားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတဲ့တစ်ပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာဒီရအထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်ကျွန်တော်တို့မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတလက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဗုဒ္ဓဦးနေကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ပြီးပြဿနာတွေကိုဆွေးနွေးဖြေရှင်းဖို့နဲ့စစ်ပြေးဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တိုက်တွန်းပြောဆိုခဲ့တဲ့ကိစ္စကို NUG အမျိုးသားညွန်ပေါင်းအစိုးရကကြိုးဆိုကြောင်းတမရယုံပြောရေးဆိုခွင့်ရှိသူကိုကျော်စောက VOE ကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအကြအတဲအတွက်အာဆီယံကအကူအညီဖြေရှင်းပေးဖို့လှုံ့ဆော်နေတာဖြစ်တဲ့အတွက်ကြိုးဆိုရတာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်ပင်လယ်ပင်လယ်အောက်အတွင်းဖြစ်ပေါ်နေတဲ့မောခာမုန်တိုင်းဟာလာမယ့်မေလ14ရက်နေ့မှာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်တိုက်ခိုက်နိုင်တယ်လို့ရာသီဥတုဌာနတွေကထုတ်ပြန်ထားပါတယ်။မေလ17ရက်နေ့နဲ့12ရက်နေ့မှာမုန်တိုင်းဟာအားပြင်းလာပြီး23ရက်နေ့မှာအနည်းငယ်အားပြော့သွားမှာဖြစ်ပေမဲ့14ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကြောက်ဖြူနဲ့ဘင်္ဂလားဒေ့ရှ်ကောက်ဆက်ပဇာအကြားကိုဝင်ရောက်တိုက်ခိုက်မှာဖြစ်ပါတယ်။တနာယီကိုမိုင်80နှုန်းလောက်အထိရှိနိုင်သေးတယ်လို့တွက်ချက်ခံမှန်းထားပါတယ်။ရုရှားသတင်းကြီးကွန်စတန်တင်မလိုဗီယက်ထံကနေသိမ်းယူထားတဲ့ငွေဒေါ်လာတန်ပေါင်းများစွာကိုယူကရိန်းကိုလွှဲပြောင်းပေးရသွားမယ်လို့အမေရိကန်ရှေ့နေချုပ်မယ်ရစ်ဂါလန်ကဗုဒ္ဓဟူးနေ့မှာထုတ်ပြန်ထင်ရှားခဲ့ပါတယ်။ရုရှားသတင်းကြီးမီလိုဗီယက်ဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့အရေးယူထားတာတွေကိုမလိုက်နာသလိုခရိုင်းမီးယားမှာရုရှားကြောတောင်းနောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကိုလည်းငွေကြေးထောက်ပံ့ခဲ့တယ်လို့အမေရိကန်ဘက်ကဆွဆွဲထားပါတယ်။တရုတ်နိုင်ငံကနေခိုးယူခံထားရတဲ့ရှေးဟောင်းပစ္စည်းနှစ်ခုကိုအမေရိကန်ကပြန်လည်လွှဲပြောင်းပေးရခဲ့တယ်လို့နယူးယောက်မြို့ကတာဝန်ရှိသူတွေကအင်္ဂါနေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာနိုင်ငံပေါင်းတဒါဇင်ကျော်ကခိုးယူခံထားရတဲ့ရှေးဟောင်းပစ္စည်းတွေကိုပြန်လည်လွှဲပြောင်းပေးရတဲ့အထက်မှာနောက်ဆုံးအကြိမ်ဖြစ်ပါတယ်။1990ခုနှစ်အစောပိုင်းမှာရှေးဟောင်းပစ္စည်းတစ်ခုတွေဟာတရုတ်သင်္ချိုင်းတစ်ခုကနေ900စုဝန်းကျင်ကကြောက်ထွင်းရုပ်ထုနှစ်ခုကိုခိုးယူခဲ့တာဖြစ်တဲ့အကြောင်းနယူးယောက်မြို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့ဇူဘဲထရပ်တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်ကြာသာပတင်းတွေမနေ့ခင်းပိုင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းဒူမီတာ24/50 VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်ဆန္ဒတွေပြည့်ဝနိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.